Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA American တိုင်းရင်2024မေလ10ရက်တောက်ကြနေမနက်ခင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစည်းအဝေးကို Radio ရုပ်သံအဖြစ်နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာပါ။ဒီကနေ့မနက်ခင်းအစည်းအဝေးတွေကိုတော့ကျွန်တော်ညံဝင်းအောင်ကတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ။
ကာဇာတောင်ပိုင်းရာဖာမြို့မှာတနင်္လာနေ့ကစပြီးတော့ရာဖာဒေသခံ8000လောက်ထွက်ပြေးသွားကြရတယ်လို့ပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလအေဂျင်စီကပြောပါတယ်။ရုရှားပိုင်ထိန်းသိမ်းထားတဲ့ငွေကရတဲ့အမျက်အစွန်းတွေကိုယူကရိန်းလက်နက်ထောက်ပံ့ရာမှာသုံးမဲ့မူဝါဒကို EU ဥရောပတမကကသဘောတူလိုက်ပါပြီ။ချိန်ခိုင်ပြည်နယ်တွင်ပဋိပက္ခတွေအရှိန်မြင့်လာတာနဲ့အတူအရက်သားတွေကိုအကြမ်းဖက်မှုတွေလူမျိုးရေးတင်းမာမှုတွေဖြစ်လာမှာစိုးရိမ်တယ်လို့ကုလတမကကပြောပါတယ်။
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့တရုတ်နယ်စပ်ဖြတ်ကျော်မဲ့မြန်မာလူငယ်တွေကိုစစ်ကောင်စီကပြပထွက်ခွာခွင့်စီစစ်တင်းကျပ်နေတဲ့သတင်းပေးပို့ချက်အပြင်ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့မြန်မာရေးဂျောင်းဝင်ညှိနှိုင်းမှုဆက်ရှိနိုင်သေးတယ်ဆိုတဲ့သုံးသပ်ချက်ရွှေကိုကိုဒေသကိုထိုင်းကအင်တာနက်နဲ့ဆက်သွယ်ရေးဖြတ်တောက်လိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေအဖြစ်နဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပါမှာဖြစ်ပါတယ်ဗျာ
။ဂါဇာတောင်ပိုင်းကရာဖာမြို့ကိုအစ္စရေးတွေအပြင်းထန်ထိုးစစ်ဆင်တဲ့တနင်္လာနေ့ကစပြီးရာဖာကနေဒေသခံ8000လောက်ထွက်ပြေးကြရတယ်လို့ UNRWA Palestine ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီကကြေညာရေးနေမှာပြောပါတယ်။ဒါပြင်သေဆုံးရသူလည်းအများပြားရှိနေပြီးဘယ်နေရာမှာမှလုံခြုံမှုမရှိဘူးလို့လည်းပြောပါတယ်။အစ္စရေးနိုင်ငံရဲ့ဝန်ကြီးအစ္စရေးကတ်စ်ကတော့အစ္စရေးဟာဟာမတ်စ်ပြိုကွဲတဲ့အထိဆက်တိုက်ခိုက်မှာဖြစ်ကြောင်းကြေညာရေးနေမှာပြောပါတယ်။ဗိုလ်ဟုနေကတော့အမေရိကန်ဟာအစ္စရေးကာကွယ်ရေးအတွက်ပေးထားတဲ့ဂရိကွက်ကိုဖျက်မှာမဟုတ်ပေမဲ့အစ္စရေးတွေရာဖာမှာတုံးဖို့အတွက်တိုက်ခိုက်ရေးတုံးလက်နက်တွေကိုတော့ပေးမှာမဟုတ်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အစ္စရေးတွေရာဖာမှာဒေသခံတွေကိုတိုက်ခိုက်ရမှာတုံးမှာဆိုးတဲ့အတွက်ပေါင်1000ဘုံ1100နဲ့ပေါင500ဘုံ1900ပါတဲ့လက်နက်တင်ဖို့ပေးမယ်အစီအစဉ်ကိုဆိုင်းငံ့လိုက်တယ်လို့လည်းဘိုင်ဒန်အစိုးရအဖွဲ့ကဗိုလ်ဟုနေမှာကြေညာပါတယ်။အစ္စရေးရဲ့စီစဉ်ထားတဲ့အတိုင်းရာဖာမှာထိုးစစ်ဆင်မှာကိုမလိုလားကြောင်းအမေရိကန်ဘက်ကပြောနေပေမယ့်ဟာမတ်စ်ရဲ့ဖမ်းထားတဲ့ဒဇာဂန်တွေလုံခြုံရေးနဲ့ဟာမတ်စ်ကိုချေမှုန်းနိုင်တဲ့အတွက်ဒီလိုထိုးစစ်ဆင်ဖို့လိုအပ်တယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။အစ္စရေးကအမေရိကန်ထောက်ခံမှုမပေးတဲ့သူ့ရဲ့အစီအစဉ်အတိုင်းဂါဇာတောင်ပိုင်းကရာဖာမြို့ကိုထိုးစစ်ဆင်မှာဆိုးရိမ်နေတဲ့အတွက်အစ္စရေးအတွက်လက်နက်တင်ပို့မှုတွေခိတ္တရပ်ဆိုင်ထားဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုအစ္စရေးအရာရှိတွေကအကန့်ကွက်ပါတယ်။ဂါဇာစစ်ပွဲစတင်ချိန်ကတည်းကအစ္စရေးတွေဝမ်းမြောက်ဂျေဇူးတင်ရတဲ့သမ္မတကြီးစီကနေအခုလိုပြောဆိုမှုမျိုးကြားရတာတိတ်ကိုစိတ်ပြရကြောင်းနဲ့ဒီလိုရဟာအခက်အခဲတစ်ခုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအစ္စရေးသမ္မတကြီးညက်လက်အာဒန်ကပြောပါတယ်။လက်ရဆုံးဝါရီတူဖြစ်တဲ့အစ္စရေးအမျိုးသားလုံခြုံရေးဝန်ကြီးအိုက်တမာကလည်းဟာမတ်ရှေကဘိုင်ဒန်ကိုချစ်မြတ်နိုးတယ်လို့သူ့ရဲ့ X လူမှုမီဒီယာမှာရေးပါတယ်ဘူရူဟူနေညာ CNN ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာတော့သမ္မတဘိုင်ဒန်က Iron Dome ချီလိုမျိုးကာကွယ်ရေးအတွက်လက်နက်တွေကိုအမေရိကန်ကအစ္စရေးကိုဆက်ပြီးထောက်ပံ့ပေးမယ်လို့ပြောခဲ့တာပါဒါပေမဲ့အစ္စရေးတွေရာဖာကိုဝန်တိုက်မယ်ဆိုရင်တော့လက်နက်တွေပေးမှာမဟုတ်ကြောင်းရှင်းရှင်းပြောထားပြီလို့လည်းပြောပါတယ်အစ္စရေးတွေနေနဲ့ဟာမတ်ရှေကိုတိုက်ခိုက်ရမှာဂါဇာကတခြားနေရာတွေနဲ့အခုရာဖာမှာတိုက်ခိုက်မှုဘယ်လိုကွာခြားမယ်ဆိုတော့ကိုအစ္စရေးတွေနဲ့ဆွေးနွေးပြီးမှအခုလိုသမ္မတဘိုင်ဒန်ကဆုံးဖြတ်ခဲ့တာဖြစ်ကြောင်းဘိုင်ဒန်အစိုးရအဖွဲ့အကြီးအကဲအရာရှိတူက VOA ကိုပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရုရှားကိုတန်ခတ်အရေးယူပြီးထိန်းသိမ်းထားတဲ့ငွေကနေရတဲ့အမျက်စွန်းတွေကိုယူကရိန်းအတွက်လက်နက်ထောက်ပံ့ရမှာသုံးမဲ့မူဝါဒကို EU ဥရောပသမဂ္ဂကသဘောတူလိုက်ပါပြီ။ EU အနေနဲ့ဂုရေပိုလှုပ်ဆောင်ဖို့နဲ့ရုရှားစီကနေဘီလီယံနဲ့ချီပြီးထိန်းသိမ်းထားတာအလုံးကိုယူကရိန်းအတွက်သုံးဖို့အမေရိကန်ကတောင်းဆိုနေပေမဲ့ EU ကတော့အခုနွေရာသီမှာပထမတော့ထောက်ပံ့ငွေပဲပေးမယ်လို့ပြောပါတယ်။အခုလိုမူဝါဒဆိုင်ရာသဘောတူညီချက်ရတာကို EU အရာရှိတွေကကြိုဆိုပါတယ်။ဥရောပကော်မရှင်အကြီးအကဲအာဆူလာဗန်ဒလီယန်ကတော့ဒါဟာအခိုင်အမာဆုံးပြသမှုတစ်ခုဖြစ်တယ်လို့ဒီငွေကိုသုံးတာဟာလဲယူကရိန်းနဲ့ဥရောပတစ်ခုလုံးလုံခြုံစိတ်ချစွာနေထိုင်နိုင်တဲ့နေရာဖြစ်လာအောင်အကောင်းဆုံးလှုပ်ဆောင်မှုလို့ကျေဇပရီးနေမှာပြောပါတယ်။EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးကတော့ ဒီနွေမှာယူကရိန်းတွေစီးကူညီအဓိကပါဝင်တဲ့ထောက်ပံ့ငွေဒေါ်လာသန်း1000ပေးဖို့ရှိတယ်အပြင်ရုရှားဟာသူ့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်သူဓာတ်ရိုက်ပေးဆက်ရမယ်လို့ပြောပါတယ်အနောက်နိုင်ငံတွေမှာရှိတဲ့ငွေကြေးဆိုင်ရာအခြေခံအဆောက်အအုံတွေနဲ့ကုမ္ပဏီတွေကရုရှားပိုင်ငွေဒေါ်လာဘီလီယံပေါင်းများစွာကိုထိန်းချုပ်ထားတဲ့အပြင်ရုရှားရဲ့ဗဟိုဘဏ်ငွေကြေးဆက်နွယ်မှုတွေကိုပါ2022 February ယူကရိန်းကိုရုရှားကျူးကျော်ခြင်းကလေးကအမေရိကန်နဲ့ဥရောပနိုင်ငံတွေကထိန်းချုပ်ထားတာဖြစ်ပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ24 kHz 1213ညဆိုင်းတိုမီတာ40 kHz 0413ညဆိုင်းတိုမီတာ51 kHz 5805နဲ့ไลน์มิเตอร์190กิโลเฮิรตซ์1905รูปก็นี่ก็โทรเล่นไปนี่ว่ะครับ
View American ตาก็ตอกจำเนคินตะเน็งฤကိုဆက်လက်ခြင်းညာနေပါတယ်ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေအရှိန်ပိုးပြီးတိုးလာတာအတွက်ထူးဆိုရင်ကြောင်းကုလသမဂ္ဂလူသားစံနှုန်းမှုဆန်ညှိနှိုင်းရုံး UNOCHA ကမေလ9ရက်နေ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြပါတယ်ရခိုင်ပြည်နယ်တွင်နေထိုင်ကြတဲ့အတိုင်းဝိုင်းတွေကြားတင်မမှုတွေနဲ့နဲ့ကင်ဖွဲ့ရဲအရမစစ်သားစုဆောင်မှုတွေတိုးလာနေတာနဲ့အတူဒေသခံအရသာတွေဟာဆိုးရတဲ့အကျန်းဖက်မှုတွေကိုရင်ဆိုင်နေရတယ်လို့ပြောပါတယ်။ရခိုင်မြောက်ပိုင်းကဘူးသီးတောင်မြို့နယ်မှာဆိုစစ်ကောင်စီတပ်တွေနဲ့အရခတ်တပ်တော်တို့ကြားတိုက်ပွဲတွေဟာရုတ်ချီးတိုးလာနေတာဖြစ်ပြီးတခြားနဲ့နဲ့ကင်ဖွဲ့တွေလည်းတိုက်ပွဲမှာပါလာတဲ့ဆိုတဲ့သတင်းတွေရနေတဲ့အတွက်အုပ်စုချင်းတိုက်ခိုက်မှုနဲ့အကျန်းဖက်မှုဖြစ်ပွားမှာကိုဒေသခံတွေကရောဒေသရင်းအကူအညီပေးနေသူတွေကပါစိုးရင်လာနေတယ်လို့လည်းဖော်ပြပါတယ်။အေးဘက်ကမြို့လေကောင်းမှနေရာယူလာချိန်မှာပဲစစ်ကောင်စီတပ်တွေကလေကြောင်းတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်လာနေတာကြောင့်တိုက်ပွဲမှာပါဝင်နေသူအားလုံးအနေနဲ့နိုင်ငံတကာလူသားစာနာမှုဥပဒေကိုလိုက်နာပြီးအကူအညီပေးလှုပ်သားတွေကိုဖြစ်စေလူသားစာနာမှုဆိုင်ရာအဖွဲ့အစည်းတွေရှိတဲ့နေရာတွေကိုဖြစ်စေတင့်မှတ်ထားပြီးတိုက်ခိုက်တာတွေမလုပ်ဖို့လည်းတတိပေးလိုက်ပါတယ်။ဒါအပြင်တဲ့မှားတွေအမုန်းစကားတွေမဖြန့်ကြဖို့နဲ့အတူရှင်တွဲနေထိုင်ပြီးလူခွင့်ရေးကိုလေးစားကြဖို့လဲကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်အာဆီယံဖွဲ့ဝင်ဆယ်နိုင်ငံကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးတာဝန်ခံတွေဟာဘရူနိုင်းမှာချင်းပါတဲ့အာဆီယံတဘာဝဘေးစီမံခန့်ခွဲရေးဌာန AHA ရဲ့44ချိန်မြောက်အစည်းအဝေးမှာဒေသရင်းတဘာဝအန္တရာယ်တုံ့ပြန်ရေးနဲ့လူသားစာနာမှုဆိုင်ရာအတွက်အထောက်အကူပေးနေတဲ့ Direct Relief အဖွဲ့နဲ့အကူအညီပေးဆိုင်ရာသဘောတူညီချက်တက်တန်းတိုးဖို့အတွက်လက်မှတ်ရေးထိုးခဲ့ကြပါတယ်။ Direct Relief အဖွဲ့ဟာအာဆီယံဒေသရင်းသဘာဝဘေးရန်ရဲ့ဆိုင်ရာလိုအပ်ချက်တွေအတွက်2026ကစပြီးအာဆီယံဖွဲ့စည်းကိုအကူအညီပေးဖို့သဘောတူစာချုပ်ချုပ်ဆိုထားတာဖြစ်ပေမဲ့ဒီဖွဲ့က2023ဖိလစ်ပိုင်မှာ Haiyan Typhoon မုန်တိုင်းတိုက်ခိုက်ရခြင်းအပြင်2008ခုနှစ်မြန်မာနိုင်ငံ Nagis Cyclone မုန်တိုင်းဒဏ်ခံရခြင်းကရောအင်ဒိုနီးရှားမှာ2004ခုဆူနာမီရေလိုင်းတံခံရခြင်းတွေကလည်းအကူအညီပေးနေတာဖြစ်ပါတယ်။ဒါပြင်ဒေသရင်းနိုင်ငံတွေမှာ COVID-19 ကာယရောဂါတံခံရခြင်းကလည်းအရှိတောင်အာရှတလောဆေးကူညီနဲ့ဆေးပစ္စည်းကူညီပေးပါတယ်။အင်ဒိုနီးရှား၊ဖိလစ်ပိုင်၊ကမ်ဘောဒီးယား၊မြန်မာနဲ့လာအိုစ်နိုင်ငံတွေမှာအရေးပေါ်တုံ့ပြန်ကူညီဆန်ရကိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်ပါဝင်ဆောင်ရွက်သလိုအရေးပေါ်တုံ့ပြန်ရေးဆန်ရအချက်လက်တွေမျှဝေတာအချက်လက်စစ်တမ်းကောက်ယူတာတွေကိုပါလှုပ်ဆောင်ပေးနေတာဖြစ်ပါတယ်။ဇန်နဝါရီလ26ရက်နေ့မှာစတင်တော့မယ်2024ပင်စိတ်အိုလံပစ်ပွဲတော်ဖွင့်ပွဲမှာထွန်းကြီးမဲ့မိရှူတိုင်းအတွက်လက်ရှင်ကမ်းသယူမှုကိုချဲတပရီနေမှာပင်စိတ်နိုင်ငံတောင်ပိုင်းမာဆေးစိတ်ကံမြို့ရဲ့လမ်းမတွေပေါ်မှာစတင်လိုက်ပါပြီဒီမိရှူတိုင်းဟာဗိုလ်တပူးနေမှာဂရိနိုင်ငံကနေတင်းမောနဲ့ပင်စိတ်ကိုဆက်ရောက်လာတာဖြစ်ပြီးသတင်းပတ်၁၇ပတ်ကြာလက်ရှင်ကမ်းသယ်ဆောင်တဲ့ခီးကိုအခုစတင်လိုက်တာပါပါရီမှာချင်းပါမဲ့ပွဲတော်ဖွင့်ပွဲမှာထွန်းကြီးမဲ့ဒီမိရှူတိုင်းကိုလက်ရှင်ကမ်းတေယူ1000လောက်ကပြင်းထန်နိုင်ငံတွင်မြို့ရွာပေါင်း450ကျော်ကိုဖျက်ကျော်တည်ဆောင်ကြမှလည်းဖြစ်ပါတယ်။ကျန်တဲ့ပြည်နယ်မှာဒီမီးရှူတိုင်းကိုမာဆေးမြို့ကနော်ထရဒိမ်ဖျားကျောင်းကနေမာဆေးဘောလုံးအဖွဲ့အားကစားသမားဟောင်းကြီးကစတင်တည်ဆောင်ပြီးဘတ်စကတ်ဘောကစားသမားကလက်ရှင်ကမ်းတေယူတာဖြစ်ပါတယ်။အခုလိုအဆင့်နဲ့လက်ရှင်ကမ်းတေယူသူတွေထဲမှာယူကရိန်းကဂျွန်ဘာအားကစားသမားလည်းပါဝင်လာဖြစ်ပြီးယူကရိန်းဟာဥရောပနိုင်ငံတွေနဲ့အတူတက်သားတဲ့ရှေ့ကြောင်းပြသတာပါ။ယူကရိန်းဂျွန်ဘာအားကစားမယ်မာရီယာဗာချိုဆန်စကာဟာ2020ဥရောပချန်ပီယံပွဲမှာရွှေစည်းစိမ်းတစ်ခုဆုပ်ခူးခဲ့သူဖြစ်ပြီးတိုကျိုအိုလံပစ်ပွဲတော်မှာလည်းပါဝင်ဆင်နွှဲခဲ့သူဖြစ်ပါတယ်
မြန်မာပြည်ရဲ့တောက်ကြနေမယ့်ခင်ထိတ်တန့်ရောက်သတင်းတွေကိုတော်ခင်မျိုးသက်ပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်တရုတ်နယ်စပ်ဖြတ်ကျော်မဲ့မြန်မာလူငယ်တွေကိုစီစစ်ရေးတင်းကျပ်နေတဲ့အကြောင်းကိုတင်ပြခြင်းပါတယ်အသက်23နှစ်နဲ့31နှစ်ကြားအမျိုးသားတွေကိုပြပထွက်ခွာအလုပ်လုပ်ခွင့်စစ်ကောင်စီကယာယီရဆိုင်းထားတဲ့အတွက်မူဆယ်ကနေတရုတ်ကိုသွားမဲ့အဲ့ဒီအသက်အရွယ်ကြာအမျိုးသားတွေကိုနေဆက်မှာစီစီရေးတွေစတင်လှုပ်ဆောင်နေပါတယ်အထောက်အထားခိုင်လုံသူတွေကိုပဲနေဆက်ဖြတ်ကျော်ခွင့်ပေးဖို့တရုတ်နဲ့မြန်မာကြားသဘောတူထားတယ်လို့ဆိုပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုစောမိုးကျော်ကပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နေဆက်ကိတ်ကနေတရုတ်နိုင်ငံတဲ့အလုတ်သွားလုံးမဲ့အသက်23နှစ်နဲ့31နှစ်အကြာမြန်မာအမျိုးသားတွေကိုယာယီနေဆက်ဖြတ်ကျော်ကန့်တတ်လိုက်တယ်လို့မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတူက VOA ကိုပြောပါတယ်တရုတ်ယူနန်အစိုးရဘက်ကလည်းအထောက်အထားခိုင်လုံတဲ့သူတွေကိုပဲနေဆက်ဖြတ်ကျော်ခွင့်ပေးတော့မယ်လို့ပြောပါတယ
်ဟိုကယောက်ျားလေးဗမာယောက်ျားလေးတရုတ်ပြည်ထဲကိုမဝင်ရတော့ဘူးဆိုတော့တကယ်လုံးတစ်ခုကဒီဗမာပြည်ကဥပဒေထောက်ပြန်လိုက်တာရှိရဲ့ပြန်လာတဲ့လူကတော့လက်တော်တော့များနေတယ်ဘူးမြန်မာနိုင်ငံကနေပြီးတော့ဟောလာရက်ွက်တွေကနေပြီးကျူအောင်လက်မှတ်တွေပါမှဝေခံမယ်သူရဲ့ဒီဝါလေးတခုတောင်းလိုက်တဲ့ကြတော့မပြည့်စုံလို့လာလို့ပါလိမ့်မယ်ကြောင့်အကုန်တော်တော်များများတိုင်ပကုန်တာပေါ့ဒါတကပြန်နေရလမ်းလေးမကြီးလို့ဒုက္ခရောက်တဲ့လူကများတယ်တိမ်ကနားလို့တဲ့ငွေမောက်ကိုမတက်နိုင်လို့ငွေတန်ရုံမှာဒုက္ခရောက်တဲ့လူတွေလည်းတော်တော်များရပါတယ်ကျူအကုတ်ပါပါလာရင်တရုတ်ကလက်ဆောင်လဲလို့ကတိတုံးလာတာရှိတယ်တရုတ်ကလည်းဥပဒေအမျိုးမျိုးထုံးနေတယ်
အတောက်အထားခံခံလုံလုံနဲ့မြန်မာဘက်ကဆေလွတ်လိုက်တဲ့သူတွေကိုပဲလက်ခံမယ်ဆိုတာမြန်မာနဲ့တရုတ်နှစ်ဖက်ညှိနှိုင်းထားတယ်လို့မူဆယ်ဌာနဆိုင်ရာတာဝန်ရှိသူတချို့က VOA ကိုပြောပါတယ်။ယာယီနေဆက်ဖြတ်ကျော်ကွင်းနဲ့လာပြီးတက်တန်းကြော်နေထိုင်တဲ့မြန်မာနိုင်ငံသားတွေကိုလည်းစတင်ဖမ်းဆီးမှုတွေလုပ်နေတယ်လို့မူဆယ်မြို့ဒေသခံတချို့က VOA ကိုပြောပါတယ်
။ဒီလိုပြောတာပေါ့နော်အမျိုးကပ်ဒီနဲ့စာပေါင်းကပ်ဒီနဲ့ဒီလာတော့လုံးလုံးကြော်ကြော်ပါလို့အဲဒီဈေးလိုမျိုးပါလို့ရှိနေစီလက်ဆက်ဘာတွေအချို့ကဆားတော့လင်းနေပါမယ်ဒီကိစ္စတော့အဲ့လိုတွေဟုတ်တ
ယ်မြမအလုတ်သမားတွေကိုတရားဝင်လက်ခံဖို့ရှမ်းပြည်နယ်အစိုးရနဲ့တရုတ်ယူနန်ကျမ်းမှာသဘောတူနားလည်မှုစာချုပ်လွှာ MOU စာချုပ်တစ်ခုမကြာသေးခင်ကလက်မှတ်ရေးထိုးခဲ့တယ်လို့မြမအလုတ်သမားရေးဌာနဘက်က VOA ကိုပြောပါတယ်အခုလိုမြန်မာဘက်ကကန့်သက်ချက်နဲ့နေဆက်ဖြတ်ကျော်အလုတ်လောက်ခံခွင့်ပိတ်ပင်မှုဟာအလုတ်လက်မဲ့ဥယျာဉ်ကိုပိုပြီးတိုးပွားလာစေလိမ့်မယ်လို့တချို့ကသုံးသပ်ပြောဆိုနေကြပါတယ
်ကိုစုံမိုးကျော်ပြောပြသွားတာပါခင်ဗျာထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်မြန်မာအရေးကြားဝင်ဖို့ဆက်ပြီးတော့စူးစမ်းနိုင်ခြင်းရှိတဲ့သတင်းပေးပို့ချက်မတင်ပြခင်အခုတခါတော့ရွှေကုတ်ကိုဒေသနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုလည်းပြောပြချင်ပါတယ်ရွှေကုတ်ကမှာတုံးနေတဲ့ဒီထိုင်းနိုင်ငံရဲ့အင်တာနက်လိုင်းနဲ့မိုဘိုင်းဖုန်းလိုင်းတွေကိုဖြတ်တောက်လိုက်ပြီဖြစ်ကြောင်းထိုင်းနိုင်ငံအမျိုးသားအသံလွှင့်ဌာနနဲ့ဆက်သွယ်ရေးကော်မရှင်ကမေလ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဒီအကြောင်း VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်ရွှေကုတ်ကမြို့တစ်ကအွန်လိုင်းလေလံခိုင်းနေတဲ့အဆောက်အဦတွေကိုထိုင်းဘက်ကအင်တာနက်နဲ့ကေဘယ်လိုင်းတွေပေးနေတာကိုဖြတ်တောက်လိုက်ပြီဖြစ်ကြောင်းအမျိုးသားအသံလွှင့်ဌာနနဲ့ဆက်သွယ်ရေးကော်မရှင်ကတက်ခိုင်မဲဆောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အမျိုးသားအသံလွှင့်ဌာနနဲ့ဆက်သွယ်ရေးကော်မရှင်ရုံးကတာဝန်ရှိသူနိုင်ဖာနူဖုံချိုင်းစီချစ်ကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ
်။ငါအော်ဖျောင်းတာဝတ်ထဲနာကောအခါနောက်စဉ်လိုက်ทางကိုการနာအော်ပရေတာทั้ง
သူပြောသွားတာကတော့တက်ခိုင်ဖော်ဖရာမြို့နယ်မယ်လမမြို့နယ်တွေကနေတဆင့်မြန်မာဘက်ကိုပေးထားတဲ့အင်တာနက်ဆက်သွယ်ထားတဲ့ကေဘယ်ကျိုးလိုင်းပေါင်း69လိုင်းရှိကြောင်းနဲ့အခုလိုမျိုးဆက်သွယ်ပေးထားတဲ့အင်တာနက်လိုင်းကတာဝန်ရှိသူတွေအနေနဲ့တရားမဝင်ပေးထားမှုတွေကို15ရက်အတွင်းအားလုံးဖြတ်တောက်ရမယ်ဆိုပြီးအကြောင်းကြားစာပို့ထားတယ်ဆိုပြီးပြောသွားခဲ့ပါတယ်။အဓိကကတော့အွန်လိုင်းလိန်နဲ့ဂိုင်းနေနဲ့ရာဇဝတ်ဂိုင်းနေလူကုန်ကူးမှုတွေလုပ်နေတဲ့ရွှေကုတ်ကိုနဲ့ KK ပတ်နေရာတွေကိုပေးထားတဲ့အင်တာနက်နဲ့ဖုန်းလိုင်းတွေကိုထိုင်းဘက်ကဖြတ်တောက်လိုက်တာပါ။ဒီဖြတ်တောက်မှုကိုထိုင်းအစိုးရပိုင်းMBTC နဲ့စစ်ပတ်ဆိုင်ရာအရာရှိတွေပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ကြောင်းနဲ့ညံနှုံးမြင့်အင်တာနက်လိုင်းတွေကိုမြောက်ရီပဲချန်းကအွန်လိုင်းလိန်လေခိုင်းနေစီကိုပေးနေတာဟာတရားမဝင်ဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ထိုင်းဆိုရအနေနဲ့ပြီးခဲ့တဲ့နှစ်ဇွန်လတုန်းကလည်းမြောက်ရီရွှေကုတ်ဘက်ကိုပေးနေတဲ့ကေဘယ်ကြိုးလိုင်းတွေကိုဖြတ်တောက်ပစ်လိုက်ပေမဲ့ တကယ်တမ်းဒီလုပ်ငန်းတွေကရပ်တန့်သွားတာမျိုးမရှိဘဲမြန်မာဘက်ကအင်တာနက်လိုင်းတွေနဲ့ထိုင်းဘက်ကခိုးသွယ်ပေးထားတဲ့အင်တာနက်လိုင်းတွေနဲ့ဆက်လက်အလုပ်လုပ်ကိုင်နေတာဖြစ်ပါတယ်။အဲ့ဒီဒေသမှာရာဇဝတ်မှုလုပ်ငန်းတွေကိုလုပ်နေပြီးကရင်နယ်ခြားသောတပ်ကတော့သူတို့ကိုလုံခြုံရေးပေးထားတာပါ။နိုင်ငံပေါင်း30ကျော်လောက်ကနိုင်ငံခြားသားတွေဟာအွန်လိုင်းလိမ်လည်ကိုင်းရာဇဝတ်ကိုင်းတွေမှာရောင်းစားခံနေရတာကြောင့်အခုလက်တလောမှာတော့တရုတ်အမေရိကန်ထိုင်းပါဝင်နိုင်ငံတကာကဖိအားပေးမှုတွေဖြစ်လာပါတယ်။ဖိအားပေးမှုတွေများလာတဲ့အတွက်ကရင်နယ်ခြားသောတပ်ကတရားမဝင်နိုင်ငံခြားသားတွေကိုမေလ1ရက်နေ့ကနေအောက်တိုဘာလကုန်အတွင်းလာလန်တိုင်းထွက်ခွာပေးဖို့အတွက်စာလဲထုတ်ပြန်ထားပါတယ်ရှင
်။မိုင်းအိမ်မှာသတင်းပေးပို့ခဲ့တာပါ။စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်မပေးခင်အခုတခါတော့ဒီထိုင်းဝန်ကြီးချုပ်ဟောင်းရဲ့မြမအရေးဂျားဝင်ပေးမယ်အခြေအနေဘယ်လိုရှိသလဲဆိုတာကြည့်အောင်ပါ။မြမအရေးဂျားဝင်ညှိနှိုင်းပေးမယ်လို့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ဘက်ကကန့်လန့်လာတာကိုတိုင်းရင်းသားအဖွဲ့တချို့ကပယ်ချတယ်လို့တဲ့ရင်တွေထွက်နေပေမဲ့ VOA ရဲ့စုံစမ်းချက်အရတချို့အဖွဲ့တွေကတော့အခုထိအကြောင်းမပြန်ရသေးဘူးလို့ဆိုပါတယ်။ဒါကြောင့်တက်ဆင်ရဲ့ဂျားဝင်ဂျိုးပတ်မှုဆက်ရှိနေနိုင်တယ်လို့ယူဆမှုတွေရှိနေတဲ့အကြောင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဝင်းကြီးချုပ်ဟောင်းတက်ဆင်အနေနဲ့မကြာခင်လာတွေတဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ကောက်ဆောင်ဗိုလ်ချုပ်ကြီးရော့ဆတ်ပြင် KNU ကရင်အဖွဲ့ KNPP KNU အဖွဲ့ NMSB မွန်အဖွဲ့နဲ့ KNU ကချင်အဖွဲ့နောက်NUG အစိုးရကိုယ်စားလှယ်တွေနဲ့တွေ့ခဲ့တဲ့တဲ့တင်ဒီပတ်ထဲထွက်လာခဲ့ပြီးအခုလိုဝေဖန်ပယ်ချမှုတွေဖြစ်လာခဲ့တာပါအခုဝန်ကြီးချုပ်ဟောင်းတက်ဆင်အလို့သဘောကြိုးပမ်းမှုကတော့အာဆီယံအပါအဝင်ထိုင်းရဲ့ပုံမှန်ဆွေးနွေးမှုတွေနှေးကွေးလာချိန်မှာဖြစ်တာလို့ထိုင်းမြန်မာရေးကျွမ်းကျင်သူတွေကထောက်ပြကြပါတယ်ဒီဆွေးနွေးခဲ့မှုရဲ့ထူးခြားမှုနဲ့ရှေ့ဆက်ဖြစ်လာနိုင်ခြေအပေါ်အရင်ထိုင်းစိုးရရဲ့လုံခြုံရေးဆိုင်ရာအကြံပေးပနီချန်ဝါတာနာယာဂေါက
ဝန်ကြီးချုပ်ဟောင်းဟွန်ဆန်နဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်တို့ပါဝင်နိုင်ငံကောင်းဆောင်ဟောင်းတချို့တူးချင်းလီအနေနဲ့မြမအရေးအလို့သဘောဝင်ကြိုးပမ်းပေးခဲ့တာတွေကနှစ်ပေါင်းများစွာချီရှိလာခဲ့ပြီးသားပါဒါမဲ့လည်းနာဆာကပြောခွင့်ရကဝန်ကြီးချုပ်ဟောင်းဟွန်ဆန်နဲ့တက်ဆင်ရဲ့ကြိုးပမ်းတောင်းဆိုမှုတွေကိုအကြခင်ကပဲမသင့်တော်သေးတာကြောင့်လက်မခံနိုင်ဘူးပြောပြီးတော့ရောင်ဆန်းစုကြည်နဲ့ပေးတွေ့ဖို့ရောဂျာဝန်စည်းစပ်ပေးဖို့ကိုရောချိန်ညာချက်ထုတ်ပယ်ချလိုက်တယ်လို့နားလည်ပါတယ်ဒီလိုပြောတာကြောင့်တခြားသူတွေဆက်မကြိုးပမ်းကြတော့ဘူးလို့မဆိုလိုပါဘူးဒီကြိုးပမ်းမှုလမ်းကြောင်းတွေကတော့သူနီးသူဟန်နဲ့ဆက်သွားနေကြမှာပါ
ဒီဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့တွေ့ဆုံခဲ့မှုအပေါ်စစ်ကောင်စီပြောခွင့်ရကတော့ဆန့်ကျင်ဘက်ဖြည့်ဆည်းအဖွဲ့တွေကိုအားပေးတာမျိုးမလုပ်သင့်ဘူးလို့တနေ့ကတုံ့ပြန်ခဲ့ပါတယ်ဒါအပြင်တက်ဆင်နဲ့တွေ့ခဲ့တဲ့ဒိုင်းသားအဖွဲ့တခုကိုကိုးကားပြီးသတင်းရှင်သတင်းစာကလည်းတက်ဆင်နေနဲ့ဂျာဝင်ပေးဖို့တောင်းဆိုတဲ့စာယူလာပြီးတဖွဲ့စီကိုလက်မှတ်ထိုးခိုင်းခဲ့ပေမဲ့ဘယ်အဖွဲ့ကမှမထိုးပေးခဲ့ပဲပယ်ချခဲ့တယ်လို့မနေ့ကထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ဒီတက်ဆင်ရဲ့တွစ်ဆုံကဲမှုတွေနဲ့နှိစက်သူတွေကတော့အဖွဲ့တွေကခွဲတွေ့တာလားဖြစ်ပြီးအဖွဲ့တိုင်းကိုအခုလိုလက်မှတ်ထိုးဖို့တောင်းဆိုခဲ့တာတော့မရှိဘူးတချို့အဖွဲ့တွေကတော့လက်မှတ်ထိုးဖို့ပြောရတာတော့မရှိသလိုတချို့ကတော့တွစ်ဆုံမှုပြီးမှသာသဘောတူရင်လက်မှတ်ထိုးပေးဖို့စာသာပို့ခဲ့ပြီးအထက်ကိုတင်ပြထားချိန်မှာအကြောင်းပြချက်ထပ်တောင်းတာမရှိခဲ့ဘူးလို့ဆိုပါတယ်ဒါပေမဲ့လည်း TACDB လို့တူကခေါ်တဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးထိုင်းလှုပ်ရှားမှုကော်မတီညွှန်ကြားရေးမှူးဦးမြင့်ဝေက
ဝင်းကျော်ဟောင်းတက်ဆင်တွစ်ဆုံဆွေးနေတဲ့ကိစ္စကပုံမှန်နဲ့လွန်ကဲနေတာ။အဲတော့မြန်မာနိုင်ငံတွင်ဝင်းကျော်တက်ဆင်ရဲ့အရင်မြန်မာစစ်တပ်ရဲ့အာဏာရှင်ဗိုလ်ချုပ်ခင်ညိုတို့ဘာလို့လဲအရန်ကြီးနေခဲ့ပြီးတော့သူရဲ့စီးပွားရေးပေါ်မှာအခြေခံတဲ့လှုပ်ရှားမှုတွေကိုလက်ခံနိုင်မလားမရှိတာလည်းတွေ့ရတယ
်။တစ်ဖက်မှာလည်းအဖွဲ့အားလုံးအတွက်လက်ရှိဆွေးနွေးဖို့အချိန်မတိုင်သေးရင်တော့ထိုင်းဆိုရဘက်ကတော့မြမရေးဆက်လုပ်ပေးတင်တာတွေရှိတယ်လို့ထိုင်းနိုင်ငံကအထင်ကြီးချူလောင်လောင်ကုန်းတက်ကတူနိုင်ငံသိပ်ပံပါမောခဟောင်းလည်းဖြစ်တဲ့ပနီချန်ကလည်းအခုလိုဆိုပါတယ
် Government to put an urgency into the track 1.5 track
လို့ခေါ်တဲ့ဆိုရနဲ့ဆိုရမဟုတ်ဘူးဒီဆွေးနွေးတဲ့လမ်းကြောင်းနဲ့လူသားချင်းစာနာမှုဇင်းညာထူထောင်ရေးကိစ္စတွေကိုပြန်ပြီးအသက်ဝင်လာအောင်ကြိုးစားပေးဖို့လိုပါတယ်မြမပြည်သူတွေဒုက္ခရောက်လို့ရှိရင်ထိုင်းနိုင်ငံကိုအဓိကနောက်ဆုံးအားထားပြီးတော့ပြေးထွက်လာလေရှိပါတယ်သူတို့ထိုင်းမှာလုံလုံခြုံခြုံနေခွင့်ရတင်ပါတယ
်တစ်ချိန်တည်းမှာဝင်းကြီးချုပ်ဟောင်းတက်ဆင်ရဲ့ဂျိုးပန်းမှုကရှေ့ဆက်ဖို့ခက်ထွေနေချိန်မှာမြန်မာနဲ့ဆက်ဆံရေးမှာအရေးပါတဲ့ထိုင်းနိုင်ငံတော်လုံခြုံရေးကောင်စီ NSC အနေနဲ့အားလုံးလက်ခံနိုင်တဲ့မဟာဗျူဟာနဲ့ဆက်ဂျိုးပန်းတင်တယ်လို့ပမောက္ခပန်နီချန်ကအကြံပြုပါတယ
် Common strategy along with other prime minister
ဖော်မှတ်နိုင်တဲ့မဟာဗျူဟာနဲ့ဆက်လုပ်ဖို့တော့လိုပါတယ်ဥပမာဝင်းကြီးချုပ်ဟောင်းတက်ဆင်အပြင်
အချားထိုင်းဝင်ကြီးချုပ်ဟောင်းတွေလည်းရှိပါသေးတယ်။ဝင်ကြီးချုပ်ဟောင်းချွန်လီပိုင်ဆိုရင်ဒေါ်ဆန်းစုကြည်နဲ့တိုက်ရိုက်ကောင်းမွန်တဲ့ဆက်ဆက်ရေးရှိခဲ့ပါတယ်။ဒါပြင်ဗိုလ်ချုပ်ဦးကြီးမေအောင်လိုင်းနဲ့သူ့အဖွဲ့နဲ့အတော်နီးစပ်တဲ့စေနာရှိတဲ့ထိုင်းဗိုလ်ချုပ်ကြီးတွေလည်းနားရှိနေပါတယ်။သူတို့လိုလူတွေစုပြီးတော့ရေးပါတဲ့အဖွဲ့တွေအားလုံးနဲ့အလို့သဘောချိတ်
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA မေဂန်တန်ရဲ့မနက်ခင်းအစီအစဉ်တွေကိုချစ်မိတ်ဆွေတွေရှုစားနားဆင်နေကြရတာဖြစ်ပါတယ်။မကြာခင်တင်ဆက်မဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားမယ့်အထက်ရွေးကောက်ပွဲတွေမှာ AI နည်းပညာစိုးရိမ်စရာလားဆိုတာကြည့်အောင်ပါ AI ဉာဏ်ရည်တုအသုံးပြုမှုကအမေရိကန်နိုင်ငံရေးမှာရန်ပုံငွေရှာဖွေတာကနေမဲဆွယ်စည်းရုံးရေးကြော်ညာတွေအထိလွှမ်းမိုးနေပါတယ်2024သမရရွေးကောက်ပွဲရလဒ်တွေမှာ AI ဉာဏ်ရည်တုနည်းပညာချင်းချောင်းမှုရှိလာမှာကိုတချို့ကစိုးရိမ်နေတဲ့အတွက်ဒီဉာဏ်ရည်တုကိုထိန်းចောင်းနိုင်မဲ့အစိုးရမူဝါဒတွေကိုချမှတ်ဖို့လိုလားနေကြတဲ့အကြောင်းVOA သတင်းတော် Scott Stamm ရဲ့သတင်းလွှာကိုတော့မမသင်းအောင်ကပြောပြမှာပ
ါ2024 American သမ္မတရွေးကောက်ပွဲမင်းဆွေစည်းရုံးမှုတွေမှာ AI ဉာဏ်ရည်တုနည်းပညာနဲ့နှောက်ယှက်မှုတွေရှိတယ်ဆိုတာ New Hampshire ပြည်နယ်မင်းဆွေစည်းရုံးပွဲကအထင်ရှားပြလိုက်တာပါမင်းမပေးကြဖို့သမ္မတ Joe Biden အသံနဲ့ဖုန်းခေါ်ဆိုမှုတွေကိုမင်းဆန္ဒရှင်တော်တော်များများလက်ခံရခဲ့ပါတယ်ဒီအတန်တူကိုလူအီဇီယားနာပြည်နယ်ကမြင့်လှည့်ပညာရှင်ဖောကာပင်တာကဒေါ်လာ150ရယူပြီး AI ဉာဏ်ရည်တုအသုံးပြုဖန်တီးခဲ့တာပါဒီလိုဖန်တီးမှုမျိုးနောက်တစ်ချိန်ထပ်မလုပ်နိုင်အောင်ဟန်တားဖို့လူနေပြီလို့လွှတ်တော်တရားရေးကော်မတီလူများစုအဖွဲ့ဝင် Richard Blumenthal ကဧပြီလထဲမှာကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ AI ဉာဏ်ရည်တုဆိုင်ရာအထက်လွှတ်တော်တရားစီရင်ကော်မတီကြားနာပွဲမှာထောက်ပြပြောဆိုခဲ့ပါတယ
် Form of theirarrival will be political
act. ပညာပုံစံမျိုး AI ဉာဏ်ရည်တုနဲ့ဖန်တီးထားတာမျိုးမဟုတ်မှမှလောက်ကြံတဲ့တဲ့နေသတင်းအတုအယောင်တွေအမေရိကန်လူထုကြားပြန့်လာတော့မယ်။ဒါကဒီမိုကရေစီကိုလက်ရှိချင်းချောင်းနေတဲ့အန္တရာယ်ဆိုတာရှင်းရှင်းလင်းလင်းမြင်နေရတယ်
။ AI ဉာဏ်ရည်တုနည်းပညာဆိုင်ရာမူဝါဒတွေချမှတ်လှုပ်ဆောင်ဖို့လိုနေပြီဆိုတာကိုအထက်လွှတ်တော်အမတ် Josh Hawley ကလည်းဆွေးနွေးပြောဆိုပါတယ်
။လုံခြုံရေးဆိုင်ရာမူဝါဒတွေမရှိတဲ့ဒီနည်းပညာအန္တရာယ်ကပိုပြီးထင်ထင်ရှားရှားချင်းချောက်လာနေပါတယ်။ဒီပညာနဲ့ဆိုင်တဲ့ကက်ဆိုကြီးတစ်ခုပေါပေါလာမှာကိုကျွန်တော်တို့စောင့်ကြည့်နေအောင်မလားလို့ကျွန်တော်ကတော့မေးခွန်းထုတ်ချင်ပါတယ်
။ New Hampshire ပြည်နယ်မဲဆွေစီယုံဝဲတုံးကလို့အတန်တူဖုန်းခေါ်ဆိုတာမျိုးကဖော်ထုတ်ဖို့မခဲရင်မှုလို့ကျန်းနာပွဲမှာလာရောက်ဖြေဆိုတဲ့ဒီပညာဆိုင်ရာကွန်မြူနီတာဝန်ရှိသူတူကပြောဆိုပါတယ
်။အတန်ကို AI နဲ့ဖန်တီးတာဟုတ်မဟုတ်စမ်းစစ်နိုင်တဲ့တချို့နည်းလမ်းတွေတော့အစင်သင့်အသုံးပြုလို့ရနေပါပြီ။
နည်းပညာတိုးတက်လာတာနဲ့အတူစီမင်းဥပဒေတွေရှိဖို့လိုအပ်တယ်ဆိုတာကိုလည်းဆွေးနွေးပြောဆိုကြပါတ
ယ်ဒါတွေကိုအသုံးပြုလာတဲ့ပတ်သက်လို့အခြေခံမူသတ်မှတ်ချက်တွေတော့ရှိပါတယ်ဥပမာ YouTube မှာတစ်ခုခုတင်လိုက်တယ်ဆိုပါစို့အကြမ်းဖက်မှုနဲ့ဆိုင်တဲ့အကြောင်းအရာလားစိတ်ကူးယဉ်တာလားနောက်ဆုံးပေါ်ရေပန်းစားလူကြိုက်များနေတဲ့သချင်းလားဒါတွေကိုစစ်ဆေးရတာကလည်းစီမင်းစည်းကမ်းတွေပါပဲ AI နဲ့ဖန်တီးတာဟုတ်မဟုတ်စစ်ဆေးတာကလည်းဒီသဘောတရားအတိုင်းပဲလို့ပြောလို့ရပါတယ်
မဲဆန္ဒရှင်တွေကိုတမင်လှည့်စားဖို့ရည်ရွယ်တဲ့ AI အသုံးပြုကြော်ညာတွေကိုတားမြစ်တဲ့စီမင်းစည်းကမ်းတွေချမှတ်ဖို့စဉ်းစားနေပြီလို့ American ပြည်ထောင်စု ရွေးကောက်ပွဲကော်မရှင်ကပြောပါတယ်သမ္မတဘိုင်ဒန်အတန်းကိုအတုလုပ်ပြီးတော့ဖုံးခေါ်ဆိုတာမျိုးလုပ်ရဟာမဲဆန္ဒရှင်တွေရဲ့ယုံကြည်မှုကိုချိမ့်ချောက်နေတယ်လို့ New Hampshire ပြည်နယ်နိုင်ငံသားရေးရာဝန်ကြီးကဒီကြားနာပွဲမှာပြောပါတယ်
Most fundamental important thing that I perceive in my role
လက်ရှိပြည်နယ်ရေးရာဝန်ကြီးတဦးအနေနဲ့ကျွန်တော်အတွက်အခြေခံအကြဆုံးအရေးကြီးဆုံးကရွေးကောက်ပွဲမှာရှုပ်ရှုပ်ထွေးထွေးမဖြစ်ဖို့အမြင့်ဆုံးစံချိန်စံနှုန်းတွေနဲ့အညီတရားမျှတပြီးတိတိကျကျမှန်မှန်ကန်ကန်လှုပ်ဆောင်နေတယ်ဆိုတာမဲဆန္ဒရှင်တွေယုံကြည်ကြဖို့ဖြစ်ပါတယ်။ကျွန်တော်တို့ရှုံးခဲ့ရင်ပြန်နိုင်ရဖို့ဆိုတာတိတ်ကိုခက်ခဲပါလိမ့်မယ
်။ရေကောက်ပွဲကာလရက်60အတွင်းနိုင်ငံရေးကြော်ညာတွေအသံတွေရုပ်ပုံတွေဗီဒီယိုနဲ့ပုံပြကိုးကားချက်တွေကို AI ဉာဏ်ရည်တုနည်းပညာနဲ့တူပဖန်တီးပြုလုပ်တာဟုတ်မဟုတ်စမ်းစစ်နိုင်မှုလိုအပ်ချက်တွေနဲ့ပတ်သက်ပြီးNew Hampshire ပြည်နယ်လွှတ်တော်အမတ်တွေကတော့စတင်ဆွေးနွေးလှုပ်ဆောင်နေကြပြီဖြစ်ပါရဲ့ရှင
်။မမများသတင်းအောင်ဖြစ်ပါရယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကသာမက VOA ရဲ့ website စာမျက်နှာမှာပါ။ရောကြီး YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာပါ။တိတ်မကြခင်ပါမယ်အပတ်စဉ်ကဏ္ဍတွေစတင်နားဆင်ရတော့မှာဖြစ်ပါရယ်။အခုတခါတော့သဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုနည်းတဲ့ရေရင်အကြောင်းကိုတင်ပြခြင်းပါရယ်။အဲ့လိုပတ်ဝန်းကျင်ညဉ့်ဉန်းမှုနည်းစေတဲ့ရေရင်ဒဇင်းကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့စိတ်ကမ်းမှာတွေ့ရပါတယ်။လေစွမ်းအားသုံးပြီးတော့ရွက်လွှင့်တဲ့ရွက်လှေတွေပြီးရင်ဒီ Energy Observer ရေရင်ကကာဗွန်ထုတ်လွှင့်မှုအနည်းဆုံးဖြစ်ပါတယ်။ VOA သတင်းတော့ Eleanor Wolf ရဲ့သတင်းလွှာကိုကိုစံကျော်ကတင်ဆက်ထားပါတယ
်။ဒီရေရင်အမည်ကတော့ Energy Observer လို့ခေါ်ပြီးဒါဟာကမ္ဘာပထမဦးဆုံးသောကာဗွန်ထုတ်လွှင့်မှုလုံးဝကင်းစင်တဲ့ရေရင်ဖြစ်တယ်လို့ဖန်တီးထုတ်လွှင့်သူတွေကဆိုလာပါတယ်။သူတို့ရဲ့ရေကြက်ကတော့လေတုတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှင့်မှုအ ਨੇ ဆုံးဖြစ်စေမဲ့နည်းပညာတစ်ကိုစမ်းသပ်လိုတဲ့အတွက်ကြောင့်ပါဒီလေဟာမကြသေးခင်ကမှနယူးယောက်မြို့ကိုစိုက်ကပ်လာတာဖြစ်ပြီးလေယာဉ်ကပတိန်ရွန်ဘက်တစ်စံချက်ကတော့ဒီလေကိုမောင်းရတာတမှုထူးခြားတဲ့အတွေ့အကြုံတွေကိုရရှိရလို့ပြောပါတယ
် For me you know when you have sailed on a bulk carrier ferry boat so cruise line
ဒီလေကိုမောင်းရတာကတို့လေတွေအပျော်စီးသင်္ဘောတွေထောက်ပို့ရင်းတွေမောင်းရတာနဲ့ကိုဘာမှမတူပဲကျွန်တော်တို့ကတော့တော်တော်ကိုထူးခြားမှုဖြစ်စေလေပြဘာလို့လဲဆိုတော့ခင်ဗျားဒီလေပေါ်တက်လိုက်ပြီဆိုတာနဲ့ဘာအနံ့ဆိုးမှရမှာမဟုတ်သလိုဘာဆူညံတန်ကုန်မှလည်းကြာမှာမဟုတ်ပါဘူးဒါတွေဟာဒီလေကိုမောင်းဖို့အတွက်အင်မတန်မှကောင်းမွန်တဲ့အချက်တွေပါပဲဘာလို့လဲဆိုတော့ခင်ဗျားကြောင့်လည်းသဘောပေါက်ဝန်းကျင်ထိခိုက်ပျက်စီးမှုမရှိတော့လို့ပဲ
Energy Observer ရေဟာပြီးခဲ့တဲ့9နှစ်တာတခြားလုံးကဘာပတ်ရွက်လင့်နေခဲ့တာပါရေမိုင်ပေါင်း 6,500 နီးပါးကိုဒီဇယ်လောင်စာတစ်စက်မှအတုံးမပြူပဲလေပေါ်တက်ဆင်ထားတဲ့စတူရန်မီတာ200ကျော်ဆိုလာပြားတွေလေနဲ့ရေတော့ဆွမ်းနေကိုအတုံးပြူပြီးမောင်းနေကြတာဖြစ်ပါတယ
် So here we are in front of one of our two ocean wings
အခုကျွန်တော်တို့လေရက်နှစ်ခုတည်းကတစ်ခုရှိမှရောက်နေတာဗျဒါတွေကသူ့အလိုလိုရွက်လွင့်ပေးတယ်။ခမားရွက်တိုင်တွေမှာကျိုးတွေလည်းချီစရာမလိုဘူး။သူ့ဟာတော့သူ360ဒီဂရီလှည့်ပြီးတော့ရွက်လွင့်ပေးပါတယ
်။ Energy Observer ရွက်လေကိုတင်ထူပြီးနေမထွက်တဲ့နေမျိုးတွေမှာလည်း Hydrogen လောင်စာကိုအသုံးပြုပြီးရွက်လွင့်မောင်းနှင်လို့ရပါသေးတယ်
။ It's like a generator but instead of diesel it will use hydrogen.
Hydrogen ဒီဟာကဒီဇယ်အစား Hydrogen ကိုအသုံးပြုထားတဲ့မီးစက်တစ်လုံးလိုပါပဲ။ဒီထဲကနေအောက်ဆီဂျင်ကိုစုပ်ယူပြီးအဲဒီကမှတဆင့် Hydrogen ကိုကျွန်တော်တို့ထုတ်ပါတယ်။အဲဒီကမှတဆင့်လျှက်စစ်ကိုပြန်ပြောင်းလည်ပတ်စေတဲ့အတွက်ကျွန်တော်တို့မှာလျှက်စစ်ကိုရေပူရေကိုရစေပါတယ်။အဲဒီကနေရလာတဲ့လျှက်စစ်ကိုပဲကျွန်တော်တို့လေပေါ်မှာဘက်ထရီအသွင်းတာတွေနဲ့တနည်းတာလေပေါ်မှာလောတာတွေအတွက်ကိုမျှဝေအသုံးပြုပါတယ်
။ဒီရေရင်ဟာ Norway Spitsbergen ကနေအပူပိုင်းဟာဝိုင်အထိကိုရွက်လင့်ခဲ့တာဖြစ်ပြီးတော့ခီးစဉ်တစ်လျှောက်နေရာ90မှာသာရန်နာခဲ့ပါတယ်။နယူးယောက်မြို့ကိုရောက်တဲ့အချိန်မှာတော့ဒီရေရင်အနေနဲ့သဘောပတ်ဝန်းကျင်ကိုထိမ့်သိမ်းဆောက်ရှောက်ပေးမှုအတွက်ကမ္ဘာကုလသမဂ္ဂကချင်းမြင့်တဲ့ဂုဏ်ပြုလွှာကိုအသေးနေမှာရရှိခဲ့ပါတယ်
။ Our first mission yeah is complete.
Tomorrow စတဲ့အတည်ပြုပြီးဖြစ်စီခဲ့တဲ့ပထမရေပတ်ချက်ကတော့အထမြောက်အောင်မြင်သွားခဲ့ပါပြီ။ဒါပေမဲ့အသိပညာပေးတဲ့အလုပ်ဆိုတာကဘယ်တော့မှအဆုံးသတ်တဲ့ဆိုတာမရှိတဲ့အတွက်ကျမတို့အနေနဲ့ကတော့ဒီလုပ်ငန်းစဉ်တွေကိုဆက်လုပ်နေရအောင်ပါဖြစ်ပါတယ်။နောက်ပြီးကျမတို့ရဲ့စီမံကိန်းအစ်တစ်ခုအနေနဲ့ဒီထပ်ပိုကြီးပြီးတော့ကာဗွန်ထုတ်လွှတ်မှုအ ਨੇ ဆုံးဖြစ်မဲ့ကုန်ပစ္စည်းပို့လေတဲ့ဈေးကိုလည်းထပ်ပြီးတော့တည်ဆောက်သွားအောင်ပါဖြစ်ပါတယ်
။ဒီတင်မောရဲ့နောက်ထပ်ခီးစဉ်တစ်ထောက်ကတော့အမေရိကန်ပြည်ထောင်စုဘော့စတွန်မြို့ဖြစ်ပါတယ်။ပြီးရင်တော့လာမယ့်နွေရာသီပြင်သစ်အိုလံပစ်ကိုခီးစက်မှာပါ။တီထွင်တဲ့သူတွေကနောက်ထပ်စီမံချက်တစ်ခုထပ်လုပ်ဖို့ပြင်ဆင်နေတဲ့အတွက်အဲ့ဒီခီးစဉ်ပြီးရင်ဒီတင်မောကိုအနားပေးတော့မှာဖြစ်ပါတယ်ခင်ဗျာ။
မတေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်မင်္ဂလာမနက်ခင်းပြကြပါသေးခင်ဗျာ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ website Facebook YouTube စာမျက်နှာတို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုစက်တိုက်တင်ဆက်သွားဖို့ရှိတဲ့ထဲအရင်ဦးဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်။ရှမ်းပြည်နယ်မှာကွဲပြားနေတဲ့ပအိုးအဖွဲ့တွေအကြောင်းပါ။ပအိုးနိုင်ငံကြီးပအိုးဒီနိုင်ငံကြီးလောကထဲမှာပအိုးအဖွဲ့တွေက PNO ဆိုပြီးတော့ပအိုးအမျိုးသားလွတ်မြောက်ရေးတပ်နဲ့ဒီ PNL ဆိုပြီးတော့လက်နက်ကိုင်နှစ်ဖွဲ့ရှိပါတယ်။ပိုးအမျိုးသားတပ် PNO ကစစ်တပ်ရဲ့လက်ဝေခံဖြစ်ပြီး PNL ကတော့စစ်တပ်ကိုတော်လှန်တိုက်ခိုက်နေကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ
်ပိုးနိုင်ငံရေးမှာအမြဲတမ်းလုံလုံအုပ်စုနှစ်စုရှိနေတတ်ပါတယ်ဦးအောင်ခံပြည်ခေါင်းဆောင်နဲ့ပိုးအမျိုးသားအဖွဲ့ PNO နဲ့ခွန်အုပ်ကခွန်ထွန်းမြင့်ခွန်တူရင်ဦးဆောင်တဲ့ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO ဖြစ်ပါတယ်တက်တန်းအရှိဆုံးဖြစ်ပြီးနှစ်ဖွဲ့စလုံးမှာလက်နက်ကင်တပ်တွေရှိပါတယ်2008အခြေခံဥပဒေပြဋ္ဌာန်းတဲ့အခါမှာ PNO ပိုးအမျိုးသားအဖွဲ့ဟာပြည်သူ့စစ်အဖြစ်အသွင်ပြောင်းပြီးစစ်တပ်ရဲ့လက်ဝေခံဖြစ်လာပါတယ်အခြေခံဥပဒေအရကျင်းပတဲ့ရွေးကောက်ပွဲအားလုံးမှာ PNO အဖွဲ့ဝင်ရောက်ရှင်ပြိုင်ပြီးလွတ်တော်နိုင်ငံရေးမှာပါဝင်ခဲ့ပါတယ်PNL ပေါ်လူမျိုးရေးအဖွဲ့ကတော့2017မှာဦးသိန်းစိန်အစိုးရနဲ့အပြည့်အခတ်ရက်စဲပြီး2015မှာ NCA နိုင်ငံလုံးဆိုင်ရာအပြည့်ရစာချုပ်ကိုလက်မှတ်ထိုးတဲ့အတွက်လက်နက်ကင်ပေါ်နှစ်ဖွဲ့ငြင်းချမ်းစွာရှင်ထဲနေထိုင်တယ်လို့ယူဆပွဲရှိပါတယ်လင်းကေးခရိုင်မောင်ပေမြို့နယ်ကဒူးကြီးဒေသမှာ PNL ကဖွံ့ဖြိုးရေးစီမံကိန်းတွေလုပ်ခဲ့တယ်လို့စီဆိုင်ပေါ်လူငယ်အသင်းဒုဥက္ကဋ္ဌခွန်ဦးကလုံးရဲ့မလာဆလီယနေတုံ Transnational Institute စာရမှာပေါ်ပြပါလေ NLD ဆိုရလက်ထက်မှာကျင်းပတဲ့27ရာစုပင်လုံးညီလာခံကိုလည်း PNL ပေါ်လူမျိုးရေးအဖွဲ့ကတက်ရောက်ပါတယ် PNL ဟာမောက်မယ်မြို့နယ်မှာအခြေစိုက်ပြီးစစ်တပ်လက်အောက်က PNO ကတော့ပင်လောင်းမြို့နယ်ကြောက်တလုံးမှာအခြေစိုက်ပါတယ် PNO ကိုပေါ်ပြည်သူစေဖြစ်လူသိများပါလေစစ်ကောင်စီအာဏာသိမ်းတဲ့အခါ PNO ဟာလက်အောက်ခံပြည်သူစေဖြစ်ဆက်လက်ရပ်တည်ပါတယ်ဒီတော့အတွင်းစစ်ကောင်စီစန့်ကျင်သူတွေက PNDF ပေါ်အမျိုးသားကာကွယ်ရေးတပ်ကိုရှမ်းတောင်မှာ2021မေလကဖွဲ့စည်းပြီးအရင်နဲ့မွန်ပြည်နယ်တွေမှာလည်းအဖွဲ့အစည်းတွေဖွဲ့စည်းပါတယ်နောက်တော့ဒီဇင်ဘာလမှာပေါ်အမျိုးသားဖက်ဒရယ်ကောင်စီ PNDF ကိုဖွဲ့စည်းပြန်ပါတယ်ပေါ်ရတာအဖွဲ့တွေကလည်းစစ်ကောင်စီစန့်ကျင်လှုပ်ရှားမှုကိုကူညီရိုင်းပင်းလာတာကြောင့်ပေါ်နိုင်ငံရေးလောကဟာလုံးဝပြောင်းလဲသွားပါလေ။စစ်ကောင်စီတက်လာတဲ့အခါ PNO ဟာပြည်သူ့စစ်အဖြစ်နဲ့ရောနိုင်ငံရေးပါတီအဖြစ်နဲ့ရောဆက်လက်ရပ်တည်ပြီးစစ်အာဏာရှင်ကိုထောက်ခံပါလေ။ PNL ပေါ်လူမျိုးရေးအဖွဲ့ကတော့ NCA အပြည့်အသဘောတူချက်ကိုလက်ခံထားပြီးစစ်ကောင်စီနဲ့ရော PNO နဲ့ရောဆွေးနွေးတာတွေရှိပါလေ။ဒါပေမဲ့ပြည်သူ့စစ်အရှင်ဟုံပြင်းထန်လာလို့ PNL အဖွဲ့ထဲမှာစစ်ကောင်စီကိုစန့်ကျင်သူတွေရှိလာပါတယ်။အပြည့်ရစာချုပ်အားကိုးပြီးပေါ်ရရချက်အကောင့်တွေပေါ်ဖို့မဖြစ်နိုင်တာကိုနားလည်လာကြပါတယ်။ဒါနဲ့ပေါ်အမျိုးသားဖက်ဒရယ်ကောင်စီ PNFC ကို2021ဒီဇင်ဘာလမှာဖွဲ့စည်းပြီးအဖွဲ့အစည်းအမျိုးမျိုးကိုစုစည်းပါတယ် PLO ပေါ်အဖွဲ့ကတော့စစ်ကောင်စီလက်ဝေကံပြည်သူစစ်အနေနဲ့ဒေသကာကွယ်ရေးဆိုပြီးတော့စစ်တပ်နှန်းတွေပေးပါတယ်အသက်16နှစ်နဲ့35နှစ်အကြားလူငယ်တွေကို2020ဇူလိုင်လကစပြီးစစ်တပ်နှန်းပေးပါတယ်တနက်ကြီးစံဝယ်ဖို့စက်ကြီးကောက်တာမျိုးတွေလည်းလှုပ်လာပါတယ် PLO ထုံချိတ်တဲ့ဒေသမှာစစ်သားဟောင်းတွေကိုပြန်လည်ခေါ်ယူပြီးအမှုထမ်းခိုင်းတာမျိုးတွေလည်းရှိလာပါတယ်နန်းနိုင်ကြီးရွာလူသားပွဲဟာစစ်တပ်လက်ကျဲလို့သိကြပေမဲ့ KNDF နဲ့ PDF လို့ရအပြစ် PNO ကဆွဆွဲပြီးကန့်ကွက်ဆန္ဒပြပွဲတွေလုပ်ပါတယ်စစ်ကောင်စီဟာပေါ်ချင်းပြိပက္ခပြအောင်ဖန်တီးရုံနဲ့မကပဲပေါ်နဲ့ခရင်နီပြိပက္ခကိုပါဖန်တီးနေပုံရပါတယ်ဒါပေမဲ့ PNL လို့ပေါ်အမျိုးသားလွတ်မြောက်ရေးအဖွဲ့ဟာ2024နှစ်စပိုင်းအထိNCA အပြည့်ရစာချုပ်ကိုလက်ခံထားတယ်လို့ခွန်ဦးကဆိုပါတယ်။အိုပုံးမြို့နယ်စံဖူးရွာမှာပြစ်ခတ်မှုဖြစ်ပွားပြီးဇန်နဝါရီလ27ရက်နေ့မှာလက်နက်ပုံဆောင်တဲ့ကားတွေဖျက်ဆီးခံရပါတယ်။နောက်နေ့မှာ PNL ဌာနချုပ်ရှိတဲ့နောင်တော်ဒေသကိုစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်စီဆိုင်ကစစ်တပ်နဲ့ PNL စခန်းအချို့ကို PNL နဲ့တော်လိုင်းအင်အားစုတွေကတိုက်ခိုက်သိမ်းပိုက်လိုက်ပါလေစီစဉ်ဟာစစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေရဲ့စစ်မျက်နှာသစ်ဖြစ်လာပါတယ်ဒီပန်းခွန်ဆဲကျော်အတွေ့အကြုံအရစစ်တပ်နဲ့ငြင်းဆန်းစွာတွဲဆုံဆွေးနွေးလို့အကျိုးမရှိတာကိုသိနေရပြီလို့စီစဉ်ဇာတိပိုးလူငယ်အသင်းဒုဥက္ကဋ္ဌခွန်ဦးကဆိုပါတယ်ဒါကြောင့်ပိုးချင်းတိုက်ခိုက်တာကိုရှောင်ရှားပြီးတွဲဆုံဆွေးနွေးဖို့ကြိုးစားရမယ်လို့ဆိုပါတယ်တန်ပီရေဟာပေါ်အရေးဖြစ်တဲ့အတွက်ပြည်သူနဲ့တိုင်းရင်းသားအင်အားစုတွေလက်တွဲပြီးစစ်အာဏာရှင်စနစ်ကိုရှင်းမုံးကဖက်ဒရယ်ဒီမိုကရေစီကိုဥတီဖို့တာရှိကြောင်းခွန်ဦးကတင်ပြထားပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်သူတို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုချင်းမေးဆွေတွေကြားနေရတာပါ။သိပ်မကြခင်မှာတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်ဖို့ရှိပါတယ်။အခုတော့ကျမ်းမာရေးကဏ္ဍပါ။ဒီနှစ်ညရသည်အပူချိန်မြန်မာလွန်ပြီးရေရှားပါလွန်းတာကြောင့်ထိခိုက်မှုတွေများနေရမှာအရေးပေါ်သဘောမျိုးအကူအညီပေးဖို့ကျန်းမာရေးပညာရှင်တွေကသက်ဆိုင်သူတွေကိုတိုက်တွန်းနေပါတယ်ဒီအကြောင်းအထွေထွေယောဂါကုဆရာဝန်ကြီးဒေါက်တာဣကလျာမိုးနဲ့ကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာဣကလျာမိုးခင်ဗျာကျွန်တော်တို့အခုနေရာဒီမှာစံချိန်တင်ပူလွန်းတာနဲ့ရေရှားပါလွန်းလာတာကြောင့်ဖြစ်ရတဲ့အပူရှက်တာနောက်ဝေယောဂါတွေနဲ့အရေးပြားမျက်စိထိခိုက်တာနောက်အမျိုးသမီးတွေသီးသန့်ဂီးပြူစရာတွေကိုပြောခဲ့ပြီးမှဆမ်းမရေအခုတော့နောက်ဆုံးအနေနဲ့ဒီအပူနဲ့ရေရှားပါမှုဒဏ်အတွက်နောက်ဆုံးအကြံပြုချင်တာကိုထပ်ဆွေးနွေးမှာမို့ဘာခဏနေဒီကစရှင်းပြခြင်းလဲဆမ်းမရေ
နောက်ဆုံးအနေနဲ့ကတော့ကျမကတော့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်လာတဲ့အခါကျတော့လေဖွံ့ဖြိုးရေးရှုထောင့်နောက်တစ်ခါကျတော့ဒီလူသားချင်းစာနာထောက်ထားမှုရှူတော့နောက်တစ်ခါကျတော့ဒီလူခွင့်ရေးရှူတော့အနေမှာကျွန်မပြောချင်တာလေးဖြည့်ဆွတ်ပြီးပြောချင်ပါတယ်တကယ်တော့ဒီပြည်သူ့ကျန်းမာရေးဆိုတာဟာပေါ့နော်ပြည်သူ့ကျန်းမာရေးဆိုတာဟာဒီဘဲအစိုးရပဲတက်တက်ပေါ့နော်အခုလက်ရှိမှာဒီစစ်တပ်အနေနဲ့လည်းဒါဟာဆိုလို့ရှိရင်သူတို့မှလည်းပဲဒါဆောင်ရွက်ပေးရမယ့်တာဝန်ရှိသလိုဒီ National Unity Government လိုမျိုးအနေနဲ့မှလည်းပဲဒါကိုတက်နိုင်သလောက်ကို ပံ့ပိုးပြီးတော့မှဒီကျမကြီးအတွက်ကိုလိုအပ်နေတဲ့အခုဒီရေရှားပါတဲ့နေရာဒီလိုမျိုးမှဖြစ်တဲ့အပူကြီးတဲ့အပူကြီးချင်းဖြစ်တဲ့ပြဿနာမျိုးတွေရေရှားပါမှုကြောင့်ဖြစ်တဲ့ပြဿနာမျိုးတွေနောက်တစ်ခါကျတော့လိုအပ်နေတဲ့ပေါ့နော်ပြည်သူလူထုလိုအပ်နေတဲ့ဒီရေအပြင်ပေါ့နော်တန်ရှင်းမှုပစ္စည်းတွေအစရှိသဖြင့်ပံ့ပိုးမှုတွေကိုဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့မှကုကြရှိတာတဲ့ပေါ့နော်ဒီအလူငွေပံ့ပိုးမှုတွေအလူရှင်အဖွဲ့အစည်းတွေနဲ့ပေါင်းဆက်ပြီးတော့မှပေါ့နော်ဒါတွေကိုပံ့ပိုးဖို့အတွက်ကိုဦးစားပေးနေတယ်အခုဒီနွေရာသီအချိန်ခါမှာရာသီနဲ့လိုအပ်နေတဲ့ရေးပေါ်အခြေအနေဖြစ်နေလိုအပ်ချက်ဖြစ်နေဦးစားပေးလိုအပ်ချက်ဖြစ်နေအဲဆောင်ရွက်ပေးစီလိုပါတယ
်ဟုတ်ကဲ့ဆင်မအဲ့တော့ဘာဖြစ်လို့အခုလိုဆောင်ရွက်ပေးတင်တာလဲဆရာမကြီး
ဘာဖြစ်လို့လဲဆိုတော့ဒီကျမရေးပြဿနာဟာဆိုလို့ရှိရင်ဖွံ့ဖြိုးရေးပြဿနာလည်းဖြစ်တယ်လေ။ဘာကျမတို့ဒီလူ့အခွင့်အရေးညစာတမ်းမှာဆိုလို့ရှိရင်လည်းUniversal Declaration of Human Rights မှာဆိုလည်းပြောထားတဲ့အပိုက်တွေမှာဆိုလည်းဒီ right to life ဆိုတာမျိုးပေါ့နော်။ဒီရှင်သန်မှုအတွက်အခွင့်အရေးတို့နောက်တစ်ခါကျတော့ဒီ public service တွေကိုရဖို့အတွက်right to equal access to public service ဆိုတဲ့ဥစားမျိုးပေါ့ဒီ
ပြည်သူဝန်ဆောင်မှုပေါ့နော်။
ဒီလိုဝန်ဆောင်မှုတွေကိုတန်းတူညီမျှလက်လန်းမိမှုရှိရမယ်ဆိုတဲ့လူအခွင့်အရေးဆိုတဲ့စာပိုက်ပေါ့နော်21တို့ပေါ့နော်ဆိုဆိုပြော right to life ဆိုတာကတော့အသက်ရှင်သန်မှုအတွက်အခွင့်အရေးဆိုတာကတော့စာပိုက်3ပေါ့နော်နောက်တစ်ခါဒိုက်ရိုက်ဒီကျန်းမာရေးဝန်ဆောင်မှုအတွက်စာပိုက်ဆိုရင် article 25ပေါ့နော်စာပိုက်25ဆိုရင် right to standard of living ဟိုနည်း adequate for health and well-being ဆိုပြီးတော့မှကျန်းမာရေးနဲ့ဒီနေထိုင်ကောင်းမဟုတ်ပေါ့နော
်ကျမရင်းနဲ့တင့်တော်တဲ့နေထိုင်မှုပုံစံအဆင့်တန်းပေါ့ဆရာမနော
်ဟုတ်ပါတယ်ကျမရင်းနဲ့တင့်တော်တဲ့နေထိုင်မှုအဆင့်တန်းကိုလက်လှမ်းမိဆိုတဲ့ဥစ္စာဆိုတဲ့အတွက်ကိုလုံလောက်သောနေထိုင်မှုဒီရှင်သန်မှုအတွက်ကိုအခွင့်အရေးရှိရမယ်ဆိုတာမျိုးတို့မှာအခွင့်အရေးဆိုတာဟာလေဒါလူခွင့်ချင်းညာဆန္ဒမှာထည့်သွင်းပြီးတော့မှဒေရှာလေးကိုတီးတန့်ပေါ့နော်ထည့်သွင်းပြီးတော့မှပြောထားတာရှိပါတယ်ဆိုတော့အဲ့မှာဆိုရင်ခုနလိုဒီကျန်းမာရေးဝန်ဆောင်မှု medical care ဆိုတဲ့ကျန်းမာရေးဝန်ဆောင်မှုတွေအပြင်အမျိုးသမီးတွေမိခင်ဒီနဲ့ကလေးသူငယ်တွေအတွက်ကိုအထူးဂရုစိုက်မှုနဲ့အထူးပံ့ပိုးမှုပေးရမယ်ဆိုတာမျိုးပါထည့်ပြောထားတာရှိပါတယ်ဒါကြောင့်မလို့ဒီကျန်းမာရေးပြဿနာဟာလူမှုဖွံ့ဖြိုးရေးလူသားဖွံ့ဖြိုးရေးပြဿနာလည်းဖြစ်တယ်လူ့အခွင့်အရေးပြဿနာလည်းဖြစ်တယ်ဒါကြောင့်မလို့ဒီအခုအာနာယူထားရတယ်ပေါ့နော်စစ်ကောင်စီအနေနဲ့လည်းပဲဒါကိုဒီဒေတာမခွဲဘဲနဲ့ဒီတိုင်းပြည်လုံးကိုဒီပေါ့နော်ဒီလူမျိုးဘာသာဒေတာမခွဲခြားဘဲနဲ့အားလုံးကိုတန်းတူကျမရေးဝန်ဆောင်မှုကိုလည်းပေးတယ်လို့ကျမရေးဝန်ဆောင်မှုနဲ့ကျမရေးပံ့ပိုးမှုပေးမဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးမဲ့အဖွဲ့အစည်းတွေကိုလည်းပဲပိတ်ပင်ဟန်တားထားတာမျိုးတွေမရှိဘဲနဲ့ချက်လေးချက်ဆိုတဲ့ကိစ္စမျိုးတွေနဲ့ထည့်သွင်းပြီးတော့မှမဖြတ်ဘဲနဲ့ဖွင့်ပေးတင်ပါတယ်
ဟုတ်ကဲ့ဆရာတော်အခုလိုချိန်မှာဒီတစ်ဖက်ကလည်းသဘာဝတန်ပေါ့နော်နေပူလွန်လာတာရေရှားလွန်လာတာအဲ့ဒါအပြင်တစ်ဖက်ကလည်းဒီစပေးတဲ့ခြုံနေရတဲ့အနေထားတွေရှိတဲ့ခါကျတော့နောက်ဆုံးရောဗာပြောချင်တယ်ဆရာမ
နောက်ဆုံးအနေနဲ့ကတော့အခုလိုမျိုးဒီကျမတို့ပြည်နယ်မှာကျမတို့တိုင်းပြည်မှာဆိုလို့ရှိရင်ပြည်သူတွေကအရင်ဒုက္ခရောက်နေပါတယ်အခုဆိုလို့ရှိရင်ဒီစစ်စစ်ပွဲတွေကြောင်းမလို့ပေါ့နော်၃နှစ်ကျော်လာတဲ့အခါမှာကျမတို့တိုင်းပြည်ကြီးကတကယ်ကိုစစ်ဖြစ်နေတဲ့နိုင်ငံကြီးဖြစ်နေပါပြီဆိုတော့စစ်ဖြစ်နေတဲ့နိုင်ငံကြီးဖြစ်တဲ့အတွက်ကြောင်းမလို့ဒီလို၃နှစ်ကျော်လာတဲ့ကာလမှာပြည်သူတွေကလည်းပဲတောင့်ခံနိုင်မှုအတွက်ကိုတဖြည်းဖြည်းနဲ့သူတို့မှသူတို့ရဲ့တကူရေတောင့်ခံနိုင်တဲ့စွမ်းရည်တွေလည်းလျော့ပါလာသလိုသူတို့ကိုဒီလိုတောင့်ခံနိုင်မှုအတွက်ကိုပံ့ပိုးပေးနိုင်နေပေါ့နော်ပတ်ဝန်းကျင်ပံ့ပိုးမှုတွေကလည်းပဲတဖြည်းဖြည်းနဲ့ရော့ကျလာတယ်အဲဒီတော့ပြီးတော့မှအရင်းအမြစ်တွေကလည်းတဖြည်းဖြည်းနဲ့ရှားပါလာတယ်အဲပြီးတော့ဒီအရင်းအမြစ်တွေကိုပေးမဲ့လူသားချင်းစာနာထောက်ထားမှုပေးမဲ့အဖွဲ့အစည်းလိုမျိုးတွေကနေပြီးတော့မှလာတဲ့အရင်းအမြစ်တွေကိုလည်းပဲသူတို့စီကိုမရောက်အောင်ဟန်တားမှုတွေကဖြစ်နေတယ်အဲဒါဟာလူ့အခွင့်အရေးချိုးဖောက်မှုတစ်ခုလည်းဖြစ်တယ်အဲလူသားချင်းစာနာထောက်ထားမှုကိုလူသားမဆန်ရလည်းဖြစ်တယ်ပေါ့နော်ဆိုတော့လူသားမဆန်ရလည်းဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ဒီဟိုမှာဆိုလို့ရှိရင်ဒီအပီပီဆန်ရဟိုချက်ချင်းနေအဖွဲ့အစည်းတွေမှာဆိုပြောတဲ့ဆန်ရင်ဆန်ညွန်ရဆိုလို့ရှိရင်လည်းလူသားချင်းစာနာထောက်ထားမှုဒီဟာဒီအရေးပေါ်အခြေအနေမှာဆိုလို့ရှိရင်ပထမဦးစားပေးဖြစ်တယ်လို့ဆိုရဲ
ဟုတ်ကဲ့ဆရာမအဲ့ဒီတော့အခုလိုအခြေအနေမျိုးမှာပေါ့နော်နောက်ဆုံးရောပါထပ်ပြီးတော့အကြံပြုခြင်းလေးလဲဆရာမ
အဲ့တော့ကျမတို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းအခုဒီလိုမျိုးရန် ပူချိန်မြင့်မားတဲ့နွေရာသီဟာဆိုရင်အဲကျန်းမာရေးအတွက်ကိုဒါအရေးပေါ်အခြေအနေအဲတခုဖြစ်ပါတယ်ပတ်ဝန်းကျင်ရဲ့အရေးပေါ်အခြေအနေပေါ့နော်အဖြစ်တယ်ဆိုတဲ့ကြောင့်မလို့ဒီအချိန်မှာလူသားချင်းစာနာထောက်ထားမှုတွေကိုလည်းပထမဦးစားပေးအနေနဲ့အဲပေးပြီးတော့မှလောလောဆယ်မှာခဏပေါ့နော်အဲဒီအော်ပြည်သူတွေဦးစားပေးပြီးပြည်သူကိုမျက်နှာပြုပြီးတော့မှပြည်သူရဲ့လိုအပ်ချက်ကိုပေးတာကိုဒီစစ်ပွဲတွေထက်စစ်တိုက်နေတာတွေထက်ပြည်သူတွေကိုစစ်ပေးစစ်တိုက်နေတဲ့ပို့ပြီးတော့မှတပူပေါ်တပူဆင်းနှစ်ပူပေါ်ဒုက္ခတွေအမျိုးစုံဆင့်ပြီးမှဒုက္ခတွေပေးနေမဲ့အစားပြည်သူတွေအတွက်တက်တာတက်တာကြောင်းနဲ့အတက်ရှင်ဟာတက်ရှင်ကြောင်းနဲ့ကျမ်းမာကျမ်းမာကြောင်းဖြစ်မဲ့ဒီအကူအညီမျိုးလေးတွေနဲ့ဝန်ဆောင်မှုတွေကိုပေးစေချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တရမန်ရရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တရမန်ရရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပြည်ရဲ့အစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်လာပါပြီရခိုင်ပြည်နယ်ကြောက်ဖြူခံကဈေးတစ်ခုကိုစစ်ကောင်စီတပ်က drone နဲ့ဘုံကျဲခဲ့တယ်လို့ဆိုပါတယ်မွန်ပြည်နယ်ဘက်မှာတော့လူငယ်တွေကိုဖမ်းဆီးပြီးစစ်သားစုဆောင်းနေပါတယ် KNDF ဒေသမှာတော့စစ်ကောင်စီတပ်စခန်းတွေယော်နေသွားတယ်လို့ KNDF ကပြောပါတယ်ဒီလိုတိုင်းရင်းဒေသကသတင်းတွေကိုထိုင်းချေဆိုင် Fever Wine တော်သားတွေကစူးစီးတင်ဆက်ထားပါတယ်
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကြောက်ဖြူခိုင်စနဲမျိုးစည်းတဲ့ကိုစစ်တပ်က drone နဲ့ပုံကျဲခဲ့လို့ဒေသခံအမျိုးသမီးတယောက်သေဆုံးပြီး9ယောက်ပြင်းထန်ဒဏ်ရာတွေရရှိသွားပါတယ်။မွန်ပြည်နယ်မှာစစ်သားစုဆောင်းခံထားတဲ့လူငယ်အယောက်90ကိုတိုင်းပဟိုလေးတက်မတော်တမ်းမြင့်တင်တန်းကျောင်းကိုမေလာပထမအပတ်ထဲမှာထပ်ပြီးတော့ပို့လိုက်ကြပါတယ်။တည်င်းလွာတွေတဲမှာတော့ဖားဆောင်မျိုးရဲ့နယ်မြေ80ရာခိုင်နှုန်းလောက်ကိုဂရီနီတော်လိုင်းရေးပူပေါင်းတပ်တွေကတိမ်ပိုက်ထားနိုင်ပြီဖြစ်တဲ့အပြင်မြေပြင်မှာလည်းစစ်ကောင်စီရဲ့တပ်ရင်းနှင်းရင်းပဲကျန်တော့တယ်ဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟော်မာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်ကြောက်ဖြူခရိုင်စနဲမျိုးစည်းတန်းထဲကိုစစ်ကောင်စီကပုတ်ထူးနေမနက်ပိုင်းမှာ drone နဲ့ပုံကျဲခဲ့လို့ဒေသခံအမျိုးသမီးတယောက်တေဆုံးပြီး9ယောက်ပြင်းထန်ဒဏ်ရာရရှိသွားပါတယ်။တေဆုံးသွားတဲ့အမျိုးသမီးကအသက်29နှစ်အရွယ်မှမျိုးတန်တော်ဝင်းဆိုသူဖြစ်ပါတယ်။လက်ရှိမှာတော့ဒဏ်ရာပြင်းထန်လို့မြို့ခံတွေကိုစီးုံကိုပို့ထားရတယ်လို့ဒေသခံတယောက်ကပြောပါတယ်။စစ်ကောင်စီကစနဲမျိုးကို drone နဲ့ပုံကျဲခဲ့ရမှာတလုံးကဈေးအပြင်မှာကြပြီးပြည်သူတွေကိုထိမှန်ခဲ့တာဖြစ်ပါတယ်ဈေးပြင်တန်းကဟင်းသီးဟင်းရွက်ရောက်တဲ့အတန်းထဲကြပြီးဈေးတဲ့တွေရောဈေးဝယ်နေတဲ့ပြည်သူတွေကိုပါထိမှန်ခဲ့လို့သေဆုံးတရားရကုန်တာလို့ဆိုပါတယ
်မွန်ပြည်နယ်ရဲ့စစ်သားစုဆောင်းခံထားရတဲ့လူငယ်အယောက်90ကိုတင်နန်းပေးဖို့အတွက်တံဖြူစရဲ့တက်နယ်ဝေးကလေးချီဆိုင်တိုင်းပဟုလေးတက်မတော်တန်းမြင့်တင်နန်းကျောင်းကိုမေလပထမပတ်မှာထပ်ပို့လိုက်ပါတယ်လက်ရှိမှာလည်းလူငယ်လူရွယ်တွေကိုရက်ကြီးအုပ်ချုပ်ရေးမှူးတွေကစည်ရင်ကောက်ယူနေတယ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တွေကအတင်းအဓမ္မဖမ်းဆီးစစ်သားစုဆောင်းနေတာတွေရှိတယ်လို့မြုပ်ခန့်တချို့ကပြောပါတယ်မကြာခင်ဒုတိယကြိမ်ဖွင့်မဲ့စစ်မှုထမ်းတင်နန်းအတွက်သတ်မှတ်ထားတဲ့လူဦးရေမပြည့်သေးလို့အကြောင်းအမျိုးမျိုးနဲ့အဓမ္မစုဆောင်းထားတဲ့လူငယ်တွေကိုအရင်ပေးပို့ခဲ့တာဖြစ်တယ်လို့စစ်ကောင်စီနဲ့နှိဆက်သူတယောက်ကပြောပါတယ်စစ်မှုထမ်းအပတ်စဉ်တက်မှာစစ်ကောင်စီကနိုင်ငံတဝန်းကလူငယ်4300ကျော်ကိုစစ်သားစုဆောင်းပြီးတင်နန်းကျောင်း15ကျောင်းကိုပို့ခဲ့တယ်လို့ဗမာရေးရာပြည်ပခါလိလာရေးအဖွဲ့ BACS ကအေဘီလာမှာထုတ်ပြန်ပါတယ်
ကချင်ပြည်နယ်ဆွန်ဘရာဘော်မြို့နယ်မြစ်ကြီးနားဘူဒါအိုလမ်းပိုင်းရှိမဟာပြူဟာမြောက်စစ်ကောင်စီရဲ့တပ်စခန်းတွေအပြင်ဝိုင်းမော်နယ်ဗမော်ကြားရှိတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။ဝိုင်းမော်မြို့နယ်ရှိစကစလက်အောက်ခံပြည်သူစစ်စခန်း၃ခုကိုလည်းမေလ9ရက်နေ့မှာသိမ်းပိုက်နိုင်ခဲ့ပြီးဗမော်စင်းခန်းရွာရှိခလာရ63ညနဲ့ခလာရ319ခလာရ56နဲ့ခလာရ13ညသုံးတို့အင်အားဖြည့်တင်တပ်ဆွဲထားတဲ့တပ်စခန်းကိုပါသိမ်းပိုက်ထားပြီးဖြစ်ပါတယ်။ပြူဟာမြောက်ဂိတွန်တပ်စခန်းနဲ့ကာကင်းနေကို KIA နဲ့ KPDF တပ်ဖွဲ့တွေကမေလ6ရက်နေ့မှာအပိသက်သိမ်းပိုက်လိုက်တာလို့မြေပြင်စစ်ရေးသတင်းရင်းမြစ်ကပြောပါတယ်။ဒါအပြင်ပြီးခဲ့တဲ့မတ်လကလေးကတိုက်ခိုက်နေတဲ့ Sombra Bomb ကစခန်းကိုလည်းမေလ9ရက်နေ့မှာအပိသက်သိမ်းပိုက်နိုင်ခဲ့ပြီးဖြစ်ပါတယ်။
ချမ်းပြည်မြောက်ပိုင်းလာရှူးမြို့နယ်မိုင်းကျက်ရွာမှာကိုရင်တပားနဲ့လူငယ်တယောက်မိမြို့မိုင်းထိပ်ပြီးတေဆုံးသွားခဲ့ပါတယ်မေလ၂ရက်နေ့မနေ့မှာမိုင်းကျက်ရွာဘုံရင်ကျောင်းနာတွန်းလှဲနဲ့အုပ်တယ်လာတဲ့ကိုရင်တပားနဲ့လူငယ်တယောက်မိမြို့မိုင်းကိုတိုက်မိပြီးကြိမှန်တေဆုံးသွားတာဖြစ်တယ်လို့မိသားစုဝင်တယောက်ကပြောပါတယ်မိုင်းကျက်ရွာဟာ1320စစ်စင်ရေးကာလတုန်းကစစ်ကောင်စီနဲ့တအောင်းတပ်မတော် TNL ရုပ်အကြတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တဲ့နေရာဖြစ်ပါတယ်
ချင်းပြည်နယ်တွန်းဆန်မြို့နယ်မှာအများပြည်သူမိတင်းနေထိုင်တဲ့မြို့ရွာတွေကိုတိုက်ပွဲမဖို့ဆောင်ကြဖို့တွန်းဆန်မြို့ခရိယံဂိုင်းပေါင်းစုံမိတ်တဟာယအဖွဲ့နဲ့မြို့မီမြို့ဖားတွေကပန်ကြားလွှာထုတ်ပြန်လိုက်ပါတယ်တွန်းဆန်မြို့နယ်တဲကပြည်သူလူထုဟာအသက်အိုးအိမ်ထိခိုက်ပျက်စီးမှုနဲ့ဆုံးရှုံးနစ်နာမှုတွေကိုရောက်သွားမှာကိုအထူးစိုးရိမ်မကင်းဖြစ်နေရလို့လူသားစာနာမှုရှုထောင့်ကနေတင်ပြရတာဖြစ်တယ်လို့မေလ3ရက်နေ့ကမြို့ကဘာသာရေးဆရာတွေနဲ့မြို့မီမြို့ဖားတွေသဘောထားထုတ်ပြန်ခဲ့တာဖြစ်ပါတယ်အသက်အိုးအိမ်ပျက်စီးဆုံးရှုံးမှုကိုအဓိကဖြစ်ပေါ်စေတဲ့လက်နက်ဆွဲကင်တိုက်ခိုက်မှုမှန်သမျှကိုအများပြည်သူမိတင်းနေထိုင်တဲ့မြို့ရွာတွေထဲမှာပေါ်ဆောင်ပဲရှောင်ရှားပေးကြဖို့ပြည်သူတွေကလိုလားတယ်လို့ဆိုပါတယ်။အခုလက်ရှိတွန်းဆန်မြို့နယ်ထမတော့ချင်းတော်လိုင်းရဲ့အဖွဲ့၄ဖွဲ့နဲ့စစ်ကောင်စီတပ်တို့ကစစ်ရေးလှုပ်ရှားမှုတွေရှိနေပါတယ်။
ရှမ်းပြည်အောင်ပန်းကမြို့တွင်ရက်ွက်တွေအပြင်စစ်ဘေးတင်းရှောင်လာသူတွေနေထိုင်တဲ့ဘုံကြီးကျောင်းတွေနဲ့ရွာတွေတဲ့မလနှောင်းပိုင်းကစပြီးအခုမေလဆန်းအထိတောက်သုံးရေခက်ခဲဖြစ်နေကြပါတယ်ငွေကြီးတတ်နိုင်သူတွေဖို့ရေကိုပဲသုံးနေကြရပြီးငွေကြီးခက်ခဲနေတဲ့စစ်ဘေးရှောင်စခန်း3နေရာကိုတော့ကိုငီပေးနေတဲ့အဖွဲတစ်ဖွဲ့ကရေကလန်6000ဆန့်စေဘင်းကားကြီးနဲ့တနေ့3ခေါက်ပို့ဆောင်လူဒန်းပေးနေတာတလားကျော်ပြီးဖြစ်လို့ဆက်လက်လူဒန်းဖို့ခက်ခဲနေတယ်လို့ကိုငီပေးနေသူကပြောပါဒီတလကြော်အတွင်းရေပို့ပေးနေတာအခောက်ရေ80ထက်မနည်းရှိနေပြီဖြစ်ပြီးကားဆက်3စီဘူးကကြက်သိန်း20ကျော်ကုန်ကျနေပြီဖြစ်လို့ရှေ့ဆက်ကိုငွေပေးနိုင်ဖို့ကငွေကြေးပိုင်းမှာအဓိကခက်ခဲဖြစ်နေကြတယ်လို့ဆိုပါတယ
်အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါဂရင်းနီပြည်ဖာသောမြို့ရဲ့နယ်မြေ80ရာခိုင်နှုန်းလောက်ကိုဂရင်းနီတော်လှန်ရေးအင်အားစုတွေကသိမ်းပိုက်ထားနိုင်ပြီဖြစ်ပြီးလက်ရှိမှာတော့စစ်ကောင်စီရဲ့တပ်ရင်းနှစ်ရင်းပဲမြို့ထဲမှာကျန်တော့တယ်လို့ဆိုပါတယ်မြေပြင်ကအခြေအနေကိုတော့ကျွန်မအမေကနေတင်ဆက်ထားပါတယ်ဖာကြောင်မျိုးပေါ်ကတိုက်ပွဲတွေတဲ့စစ်ကူလွတ်လိုက်တဲ့စစ်ကောင်စီရဲ့စစ်ကြောင်းဧပြီလဒုတိယအပတ်မှာတိုက်ခိုက်ခံရပြီးနောက်ဒီနေ့အချိန်ထိမြေပြင်စစ်ကူတွေမလွတ်နိုင်သေးပဲလေရင်ကိုအားကိုးနေရတဲ့အခြေအနေမျိုးဖြစ်နေတယ်လို့ဂရင်းနီတော်လိုင်းရင်အားစုတာဝန်ရှိသူတွေကပြောပါတယ်လက်တလုံးမှာတော့ဖာကြောင်မျိုးရဲ့နေရ80ရာခိုင်နှုန်းလောက်ကိုဂရင်းနီမဟာမိတ်တော်လိုင်းရင်အားစုတွေကထိန်းချုပ်ထားပြီးစစ်ကောင်စီရဲ့ခမာယ134နဲ့135တပ်ရင်းနှင်းရင်းပဲကျန်ရှိတော့တာဖြစ်ပါဒီတိုက်ရင်တွေကလည်းမြေပြင်စစ်ကူလမ်းကြောင်းတွေဖြတ်တောက်ခံထားလို့လေကြောင်းအကူအညီကိုပဲအားကိုးနေရတယ်လို့ဖာဆောင် PDF ပြန်ကြားရေးတာဝန်ရှိသူတယောက်ကပြောပါတယ်
ပြလာတိုက်ပွဲကတော့ကျွန်တော်တို့တော်လိုင်းရင်အစီဘက်ကတော့လုံးဝကိုအတက်တာပေါ့နော်ဇာရမြစစ်ချောင်းတစ်ချောင်းလုံးပျောက်သွားတာဆိုတော့လေတို့တို့စစ်ကူလာပြီးနေလာပြီးစစ်ချောင်းတစ်ချောင်းလုံးအကုန်ပျောက်သွားတယ်ကျွန်တော်တို့လက်နက်ခင်းရနေလည်းပဲအများကြီးသိသိရမိတယ်ပေါ့အဲဆိုတော့ရဲဘော်တွေအတက်တာပေါ့
ပေါ်လခဲမျိုးကနေဖာဆောင်မျိုးကိုစစ်ကူရောက်လာတဲ့အဲ့ဒီစစ်ကောင်စီရဲ့စစ်ချောင်းကဧပြီလဒုတိယအပတ်မှာဂျားဖြတ်တိုက်ခိုက်ခံခဲ့ရတာဖြစ်ပြီးအယောက်60ကျော်သေဆုံးပြီးတော့ဗျူဟာမှုအပါအဝင်56ယောက်ကိုအရှင်ဖမ်းမိခဲ့တယ်လို့ဖာဆောင် PDF ပြန်ကြားရေးတာဝန်ခံကဆက်ပြောပါဗျ။ကျွန
်တော်ဒီကတော့ကျွန်တော်အမှတွေ့တယ်သူရဲ့နောင်းနေပေါ့နောင်းနေနေဒီမှာပြူတာပါ။အဲကျွန်တော်ထင်တယ်60ကျော်ထင်တယ်နခုစလုံးပေါ့အလံဖြူတော့မပြဘူးဒါပေမဲ့တို့ပြေးဖို့ကအခက်ခဲဖြစ်သွားပြီပြေးဖို့ကမလွယ်တော့ဘူးနော်အဲ့မှာကျွန်တော်ဒီဘက်ကကျွန်တော်ရေဘော်တွေလည်းပဲလက်လက်ချဖို့ပေါ့အန်ဒီအတန်းကြီးအမခန်နဲ့လက်လက်ချပါဆိုတဲ့ပုံစံမျိုးပေါ့တို့အနေနဲ့ပြေးလည်းပဲပြေးလို့မလွတ်တော့ဘူးအနေထားမျိုးမှာတို့လက်လက်ချရပါ
ဖာဇာမွေရဲ့၃ပုံ၂ပုံလောက်ကိုပြီးခဲ့တဲ့၃လလောက်ကစပြီးဂရီနီမဟာမိတ်တော်လိုင်းရဲ့အင်အားစုတွေဘက်ကနယ်မြေထိန်းချုပ်ထားနိုင်ပြီဖြစ်ရာတိုက်ပွဲတွေကလည်းအနည်းငယ်ငြိမ်သက်သွားတာကြောင့်စစ်ဘေးရှောင်၂၀ရာခိုင်နှုန်းလောက်ကတော့နေရက်ကိုပြန်လာကြပြီလို့မြို့ကန်တွေကဆိုကြပါတယ်ရှင်
မွန်ပြည်နယ်ရေမြို့နယ်မြောက်ပိုင်းကောတုကျေးရွာအုပ်စုတွေကဂရုစိတ်မှာမိရှုဖြက်စီခံလိုက်ရတဲ့စစ်ကောင်စီရဲ့ကား၃စီးအတွက်ကျော်ကျေးငွေတွေပေးဖို့စစ်တပ်ဘက်ကတောင်းလာပါတယ်အသေးစိတ်အခြေအနေကိုတော့ရမရတင်ဆက်ထားပါတယ်ပြီးခဲ့တဲ့မေလ၃ရက်နေ့လယ်ပိုင်းကဂရုစိတ်မှာမိရှုဖြက်စီခံလိုက်ရတဲ့စစ်ကောင်စီက၃စီးအတွက်ကြက်၃၃၀ပေးရမယ်လို့စစ်တပ်ဘက်ကတောင်းခံလာပါတယ်
အောက်ချောက်ရေမှုကနေတစ်စက်တောင်းလာတာလို့ဆယ်အိမ်မှုတယောက်ကပြောပါတယ်။ရွာအောက်ချောက်ရေမှုကတော့မိရှုခံရတဲ့ကာ၃စီးအတွက်ရောကြီးသိန်းတော့ပေးရမယ်လို့လာပြောတယ်။ရောကြီးမပေးနိုင်ရွာလူတွေဒုက္ခရောက်နေတယ်ပေါ့ဗျာ။ရွာကလူတွေကလည်းကြောက်လန့်ပြီးတော့ပတ်စံလိုက်စုနေတာတွေပါတယ်။ရောရှိတယ်။ရွာသားတွေမပေးနိုင်တော့လည်းအဆိုအမူကသူစိုက်ပေးရမယ်တပုံးလို့ရှိတယ်။မိရှုဖြက်စီးခံလိုက်ရတဲ့စစ်
အင်းဟာမျိုးကားတွေဟာသူတို့မှာဆိုရင်တက်မှာဖန်သိမ်းထားတဲ့ကိစ္စတွေရှိတယ်ရေစခန်းထဲမှာဖန်သိမ်းထားတဲ့ကိစ္စတွေရှိတယ်ဝက်ပေါက်ကားကိုတနည်းအားဝါးတဲ့တနည်းအားဆော့စီကြတဲ့ကားတွေရှိတယ်နောက်ပြီးတော့ဝက်ပေါက်ကားနဲ့ပတ်သက်ပြီးတော့အမှုကိစ္စတွေဖြစ်တာဟာလေအဲတိုင်းမီခိုင်မီဟိုအပိုင်းလေးအဲလိုအမှုဖြစ်နေဖြစ်တိုင်းပြီးသိမ်းထားတဲ့ဟာတွေရှိတယ်အဲ့ဒီဟာဒီတို့ဆောတုံးလို့ရတာပဲ
မေလ3ရက်နေ့ကဖြစ်ပွားခဲ့တဲ့ကလာကောက်ကျွန်းတိုက်ပွဲကိုစစ်ကူတွေတွားပေးခဲ့တဲ့မော့ကနေအခြေဆိုင်စစ်ကောင်စီတပ်ဖွဲ့တွေစီးလာတဲ့ကားသုံးစီးကိုကော်ဒိုဂရိုဆိုင်မှာရထားခဲ့တာဖြစ်ပါတယ်အဲ့ဒီကားတွေကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကမီးရှို့ခဲ့တာကိုဗီဒီယိုတစ်ခုမှတွေ့ခဲ့ရတယ်လို့တိုက်ပွဲသတင်းလေးလာနေသူတယောက်ကအခုလိုပြောပါတယ်
ဘူရနိုင်တင်လာတဲ့ဗီဒီယိုတခုမှအဲဒီကားတွေမီးရှို့နေတော့မှသူတို့ဗီဒီယိုရိုက်ကြတယ်အဲဒီမီးရှို့တဲ့အဖွဲ့တွေကမုံလိုပြောနေကြတယ်မုံခွဲထွက်လို့ယူဆရတော့ဗျအဲဒီမုံခွဲထွက်ကမုံသဘုံလေးမီးရှို့ထားတဲ့ဟာကိုယွာပဲသူတို့ဝိုင်းပြီးတော့ယွာပဲဆိုပြီးတော့ယွာပဲကြက်ခန့်စီဆိုတဲ့ပုံစံမျိုးအဲဒါယွာနဲ့အဲဒီမုံသဘုံလေးကိုရန်တိုက်ပြီးတော့
ရေးမြို့နယ်မြောက်ပိုင်းကလကောက်ကျွန်းမှာခြေစိုက်ထားတဲ့စစ်ကောင်စီမြောက်တပ်ကိုမွန်ကရင်နဲ့ PDF တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကမေလ2ရက်နေ့နဲ့3ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်အဲ့ဒီတိုက်ခိုက်ခံရမှုတဲ့စစ်ကောင်စီဘက်က6ယောက်တည်ဆုံးခဲ့ပြီးရာဂံဘိုနဲ့တတား2ယောက်ကိုတော့အရှင်ဖားမိခဲ့တယ်လို့လက်နက်တွေလည်းတင်ပတ်ရခဲ့ပါတယ်စစ်တပ်ဘက်ကလည်း၄ချောင်းနဲ့ရေချောင်းကနေပါလက်နက်ကြီးတွေနဲ့ပစ်ခတ်နေခဲ့ပါတယ်အဲ့ဒီအချိန်မှာပဲကားသုံးစီးမိရှုခံလိုက်ရတာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ကျောက်ဖြူခရိုင်စနဲမျိုးစည်းတမ်းထဲကိုစစ်ကောင်စီက drone နဲ့ပုံကျဲခဲလို့ဒေသခံအမျိုးသမီးတယောက်တေဆုံးပြီးခုနှစ်ယောက်ပြင်းထန်ဒဏ်ရာရရှိသွားပါတယ်။မွန်ပြည်နယ်ထဲမှာစစ်သားစုဆောင်းခံထားရတဲ့လူငယ်အယောက်90ကိုတံဖြူစရက်တပ်နယ်ဝဲကလေးအခြေစိုက်တိုင်းဘဟုလေးတပ်မတော်တမ်းမြင့်တင်တန်းကျောင်းကိုမေလပထမအပတ်မှာထပ်ပို့လိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။တောင်းကြနေမယ်နဲ့ခင်အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အမေရိကန်အတန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းတဲ့သတင်းလေးပေးဖို့လိုချင်တဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာ။ကာဇာတောင်ပိုင်းကရာဖာမြို့ကိုအစ္စရေးတွေအပြင်းထန်ထိုးစစ်ဆင်တဲ့တနင်္လာနေ့ကစပြီးရာဖာကနေဒေသခံ 8,000 လောက်ထွက်ပြေးကြရတယ်လို့UNRWA ပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါတယ်ဒါအပြင်တည်ဆုံရသူလည်းအများအပြားရှိနေပြီးဘယ်နေရာမှမလုံခြုံမှုမရှိဘူးလို့ဆိုပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေအချိန်တိုးလာတဲ့အတွက်အထူးစိုးရိမ်မိကြောင်းကုလသမဂ္ဂ UNOCHA ရုံးကမေလ9ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ရခိုင်ပြည်နယ်တွင်နေထိုင်တဲ့အတိုင်းဝိုင်းတွေကြားတင်းမာမှုတွေလက်နက်ကင်အဖွဲ့တွေရဲ့အဓမ္မစစ်သားစုဆောင်မှုတွေတိုးလာနေတာနဲ့အတူဒေသခံတွေရဲ့သားတွေဟာစိုးရွားတဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်နေရတယ်လို့ပြောပါတယ်။အာဆီယံအဖွဲ့ဝင်စနေကတဘာဝဘေးစီမံခန့်ခွဲရေးတာဝန်ခံတွေဟာဘရူနိုင်းမှာကျင်းပတဲ့အာဆီယံတဘာဝဘေးစီမံခန့်ခွဲရေးဌာန AHA ရဲ့ 44 ချိန်မြောက်အစည်းအဝေးမှာဒေတာတွင်သဘာဝအန္တရာယ်တုတ်ပြန်ရေးကူညီပေးနေတဲ့ Direct Relief အဖွဲ့နဲ့အကူအညီပေးရေးဆိုင်ရာသဘောတူညီချက်ကိုတက်တန်းတိုးဖို့လက်မှတ်ရေးထိုးခဲ့ကြပါတယ်။ July 26ရက်နေ့မှာစတင်မဲ့2024ပြင်သစ်အိုလံပစ်ပွဲတော်ဖွင့်ပွဲမှာထွန်းညိမဲ့မီးရှူတိုင်းအတွက်လက်ဆင့်ကမ်းသေးယူမှုကိုကြာသာပတိုင်းနေ့ပြင်သစ်နိုင်ငံတောင်ပိုင်းမာဆေးစိတ်ကမ်းမှာစတင်လိုက်ပါတယ်။တောင်ကြားနေမနေ့ခင်အတွက်နောက်ဆုံးရသတင်းတွေပဲဖြစ်ပါတယ်။ဒီကနေ့စီစဉ်ထုတ်လုပ်ရမှုကတော့ကိုစုံမိုးကျော်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာ James Smith ဖြစ်ပါတယ် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒူမီတာတွေအပြင် VOA ရဲ့ website YouTube စာမျက်နှာတွေကပါထုတ်လွှင့်ခဲ့တာပါ VOA ချင်းမိတ်ဆွေတွေအားလုံးနဲ့တူပါမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကင်းရှိနိုင်ကြပါစေ VOA ကိုကြည့်ရှုတဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ